Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ18ရက်စနေနေ့ည9:20အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်။ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးမှာပါအီရတ်နိုင်ငံကကားဘုံးခွဲတိုက်ခိုက်မှုအတွင်းလူပေါင်း115ရောက်လောက်အထိသေဆုံးသွားနိုင်ခဲ့တာဂျပန်နိုင်ငံအနေနဲ့အတိတ်ကဖြစ်ရတဲ့ကိုသင်ခန်းစာယူပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအရှိန်မြှင့်တင်ဖို့တရုတ်ဝန်ကြီးချုပ်လီကချင်းကတိုက်တွန်းလိုက်တာဒီအကြောင်းထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလပိုင်
။ကောင်းပါပြီရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေမှာတော့2015ရွေးကောက်ပွဲ88ငင်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းရကောင်းဆောင်တွေ NLD ပါတီနေရာကနေဝင်ရောက်အရွေးခံဖို့ရှိရဲဆိုတဲ့သတင်းဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ကျကြော်ဆိုင်လိုဘာကဆိုင်လိုအဲ့လိုဆိုင်မျိုးပို့ပြီးနှစ်သက်တယ်ပေါ့ဟိုဘာဖြစ်လို့လဲဆိုတော့အဲတကယ်ချင်းနေနဲ့စားလို့ရှိရင်လည်းအဆင်ပြေတယ်ပေါ့ချင်းလို့ရှိရင်လည်းပို့အဆင်ပြေ
နိုင်ငံခြားအစားအသောက်တွေပေါ့မြန်မာလူထုအမြင်ကိုမတူတာလေးအစီအစဉ်ကနေတင်ပြပေးသွားဖို့ရှိပါတယ်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညင်ဦးတင်ဆက်မဲ့ဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင
်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့အပတ်တွင်ရရှိခဲ့တဲ့သဘောတူညီချက်လိုမျိုးဘယ်တော့မှမမရခဲ့ဘူးလို့အမေရိကန်သမ္မတဘရိုက်ကိုဘားမားကပြောဆိုလိုက်ပါတယ်။အဲဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုတားဆီးနှံလိုက်တာဖြစ်ပါတယ်။ဒီကနေ့ပြောကြားတဲ့သမ္မတရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ဒီရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြားလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲဒီလိုမလုပ်နိုင်အောင်အစီအစဉ်စုံစမ်းစစ်ဆေးသွားနိုင်ဖို့အားလုံးပြင်ဆင်ထားတယ်လို့သမ္မတကဆိုပါတယ်။နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း98ရာခိုင်နှုန်းကိုနိုင်ငံပြည်ပကိုပို့ဆောင်ဖို့အီရန်ရဲ့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ဒီအီရန်ပေါ်စီးပွားရေးကိုအင်အားချိနဲ့စေတဲ့စီးပွားရေးပိတ်ဆို့တက်ခတ်မှုကိုပြန်အသက်သွင်းမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရတယ်။အခုလိုသဘောတူညီချက်ကိုမရဘူးဆိုရင်တော့မတီးမငိမ့်ဖြစ်နေတဲ့အဲဒီဒေသမှာနောက်ထပ်စစ်ပွဲတစ်ခုထပ်ဖြစ်လာမယ့်အရေးကဘာကြီးအနေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့လည်းသမ္မတကပြောပါရတယ်။ဒီကနေ့အစောပိုင်းမှာအီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီကအခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအားလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းအတွင်းမှာထည့်သွင်းပြောဆိုခဲ့ပါရခင်ဗျာ
လွန်ခဲ့တဲ့နှစ်နှစ်ကအကြမ်းဖက်သမားတွေစီးနင်းတိုက်ခတ်ခဲ့တဲ့ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီက Westgate ကိုနိုင်ကိုပြန်လည်ဖွင့်လှစ်လိုက်ပါပြီ။အမေရိကန်သမ္မတ Barack Obama လာရောက်မလဲပတ်ခင်ရဲ့အနေငယ်လို့မှာအခုလိုပြန်လည်ဖွင့်လှစ်လိုက်တာဖြစ်ပါတယ်။တန်ဖိုးကြီးပစ္စည်းတွေရောင်းချတဲ့ကိုနိုင်ကိုဒီကနေ့ပြန်လည်ဖွင့်လှစ်တာမှာ X-ray ဆက်ပေါက်ကွဲစေတတ်တဲ့ပစ္စည်းရှာဖွေတဲ့ကိရိယာအဆောင်ဂိတ်ဆရာတွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်။ကုန်တိုက်တိုက်ခိုက်ခံရမှုတုန်းကကုန်တိုက်မှာလုခဲ့ကြတဲ့အလို့သမားတွေကအနေငယ်သာပြန်လည်ဝင်ရောက်ပြီးအလုတ်လုတ်ကြတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါဗျ။ဈေးဆိုင်ပိုင်ရှင်တွေကတော့ကုန်တိုက်ဟာအရင်လိုပြန်ပြီးစီကားလာမယ်လို့ယုံကြည်နေပေမဲ့အနီးနားမှာနေထိုင်သူတွေကတော့ဈေးဝယ်သူတွေအနေနဲ့ဘလောက်ထိလုံခြုံမှုရှိမလဲဆိုတဲ့အပေါ်မှာတန်တရာရှိနေသေးပါ။အဲရှာဘတ်စစ်သွေးကြတွေဟာ2013ခုနှစ်စက်တင်ဘာ21ရက်နေ့ကဝက်စကိတ်ကုန်တိုက်ကိုဝင်ရောက်စီးနင်းတာမှာလူပေါင်း68ဦးသေဆုံးပြီးအဲဒီကုန်တိုက်ကို3ရက်ကြာစီးနင်းခဲ့ပါတယ်။
အီရန်နိုင်ငံအရှေ့ဘက်ဒိုင်ယာလာဒေသမှာကာဘွန်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ115ရောက်လောက်အထိသေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါရယ်။ IS သူကြော်ရဲ့လူအသေးပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါရယ်။ရှီယက်မွတ်စလင်အများစုနေထိုင်တဲ့ company Saad မြို့ကဈေးဆိုင်နေတဲ့လူစီကားတဲ့နေရာမှာတောက်ကြနေကဘုံခွဲတိုက်ခိုက်မှုကြောင့်လူ190လောက်ထိခိုက်ဒဏ်ရာရသွားတယ်လို့အမည်မဖော်လိုတဲ့ရဲအရာရှိတွေကပြောပါရယ်။မွတ်စလင်တွေရဲ့ရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့ဈေးဝယ်ထက်သူတွေဟာအဲ့ဒီနေရာကိုလာရောက်နေစမှာအခုလိုဘုံပေါက်ကွဲခဲ့တာပါဘုံပေါက်ကွဲမှုကြောင့်အဆောက်အုံတော်တော်များများပျက်စီးကုန်ပြီးလမ်းမော်ကအပျက်စီးတွေဂျာမန်ဒဏ်ရာရသေဆုံးသူတွေကိုတွေ့ထင်ပါတယ်အပျက်စီးတွေအောက်မှာပြိနေသူတွေကိုလည်းကယ်ဆယ်ရေးသမားတွေကရှာဖွေနေပါတယ်အီရတ်လွတ်တော်အော့ခ်တာဆလင်အယ်ဂျာဘိုရီကဒီတိုက်ခိုက်မှုဟာအယုတ်ဆိုးအကြီးတန်းနဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဒီကနေ့မှပြောကြားပါရယ်ဒေတာလူညုံရေးကိုချင်းချောင်းနေတဲ့အကြမ်းဖက်သမားတွေကိုတိုက်ခိုက်သွားမယ်လို့လည်းသူကကတိပေးပြောဆိုပါရယ်လူမှုကွန်ရက်တစ်ခုမှာတော့ IS သူကြတွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးရှီယက်မွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဖော်ပြထားပါရယ်ဒီကနေ့မှာတော့အာဖ် မနေ့ကအာဖဂနစ္စတန်မှာဘုံပေါက်ကွဲခဲ့တာကြောင့်လုံခြုံရေးအရေးဝန်ထမ်း6ဦးသေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ Eid al-Fitr အလရက်ကာလပထမဆုံးနေ့မှာရဲတွေစီးလာတဲ့ကားဟာလမ်းပေါ်ထောင်ထားတဲ့မိုင်းကိုနင်းမိပြီးဘုံကွဲခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။တခြားရဲ3ဦးလဲဒဏ်ရာရခဲ့တယ်လို့ပြင်သစ်သတင်းဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။
ဆီးရီးယားနဲ့အီရတ်မှာရှိတဲ့ကတ်တပ်ဖွဲ့တွေကို IS သွေးကြွားတွေကဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့လက်နက်ကျွမ်းကျင်သူတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေကပြောပါတယ်။ဇွန်လ21-22ရက်နေ့တွေမှာ IS သွေးကြွားတွေကအီရတ်ကကတ်တပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗီတင်းအခြေစိုက်စုံစမ်းရေးအဖွဲ့2ဖွဲ့ကသူတို့အဖွဲ့တွေရဲ့လေလာချက်တွေ့ရှိချက်တွေကိုပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ဇွန်လ28ရက်နေ့တုန်းကလည်းဆီးရီးယားအရှေ့မြောက်ပိုင်းဟာဆက်ကခိုင်မာရှိတဲ့ကတ်တက်စကန်တွေကိုအလားတူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါတယ်။စုံစမ်းစစ်ဆေးအဖွဲ့ရဲ့အဆိုအရအဲစုသွေးကြွားတွေပြစ်လိုက်တဲ့မော်တာကြီးကထွက်လာတဲ့အဝါရောင်ဓာတ်ငွေတွေကြောင့်မျက်လုံး၊နှာခေါင်း၊လေချောင်းတွေကိုလောင်ကျွမ်းစေတာ၊ခေါင်းကိုက်တာ၊ကြွက်သားနာကျင်တာတွေဖြစ်စေပြီးကြာလာတဲ့အခါမှာအော့အန်နာမျိုးတွေဖြစ်လာစေတယ်လို့ဆိုပါတယ်ခင်ဗျာ။
UAE American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ဂျပန်နိုင်ငံအနေနဲ့အတိတ်ကဖြစ်ရပ်တွေကိုသင်ခန်းစာယူပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်ဖို့တရုတ်ဝန်ကြီးချုပ်လီကာချင်းကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံပေကျင်းမြို့ကိုအလဲပတ်ရောက်ရှိနေတဲ့ဂျပန်မျိုးသားလူမျိုးရေးကောင်စီအကြီးအကဲရှိုတာရိုယာချီနဲ့တွေ့ဆုံချိန်မှာဝန်ကြီးချုပ်လီကာအခုလိုပြောကြားခဲ့တဲ့အပြင်တရုတ်နဲ့ဂျပန်ဆက်ဆံရေးမှာအဖူးတစ်တွေရှိပြီးလွန်ခဲ့တဲ့နှစ်တွေအတွင်းဆက်ဆံရေးမှာမပြေမလည်ဖြစ်ခဲ့တယ်လို့လဲဆိုပါရယ်ဂျပန်နိုင်ငံအနေနဲ့ဆက်ဆံရေးတိုးမြှင့်မှုဆန္ဒရှိပေမဲ့လည်းရှုပ်ထွေးပြီးအလျှော်မပေးလိုတဲ့ကိစ္စရပ်တွေကနှစ်နိုင်ငံစလုံးမှာရှိနေတာပါအခုလိုမျိုးဆက်ဆံရေးတိုးမြှင့်ဖို့ဟာတရုတ်နဲ့ဂျပန်လူထုအတွက်သာမဟုတ်ပဲဒေတာရင်းညီညာရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်လည်းဖြစ်ပါရယ်ဂျပန်နိုင်ငံအနေနဲ့ဘက်ပေါင်းစုံကနေချင်းကပ်ဖြေရှာပြီးအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့တာဝန်ယူမှုရှိဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ကြောင်းမစ္စတာလီကပြောပါရယ်2015ခုနှစ်ဟာဖက်ဆစ်စံကျင်စစ်ပွဲအောင်နိုင်ခြင်း190ပြည့်ဖြစ်ပြီးဂျပန်နေရဲ့နယ်ချက်ကျူးကျော်မှုကိုတရုတ်ပြည်သူတွေကစန့်ကျင်တိုက်ထုတ်ခဲ့ကြတာဖြစ်ပါရယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့တောင်တရုတ်ပင်လယ်ပြင်တွေကအငင်းပွားနေတဲ့ကျွန်းစုတွေကိုအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံလုံခြုံရေးအရာပူးတွဲဆောင်ကြဉ်မှုအောက်မှာထားရေးအမေရိကန်အနေနဲ့ကြီးညာဖို့ထင်ရှားတဲ့အမေရိကန်လုံခြုံရေးကျွမ်းကျင်သူတူကအမေရိကန်အောက်လွှတ်တော်ကိုအကြံပြုတိုက်တွန်းခဲ့ပါတယ်တရုတ်ကဒိုင်အိုယူကျွန်းလို့ခေါ်ပြီးဂျပန်တို့ဘက်ကဆန်ကကုကျွန်းလို့ခေါ်နေတဲ့အငင်းပွားပွဲရာကျွန်းစုပြဿနာအရေးမှာအမေရိကန်အစိုးရထိပ်တန်းအရာရှိတွေကအလားတူကြေညာခဲ့တာမျိုးအချိန်ချင်းရှိခဲ့ပေမဲ့တောင်တရုတ်ပင်လယ်ပြင်တဲကဖိလစ်ပိုင်ကျွန်းစုအရေးမှာတော့အခုချိန်ထိမလုံဆောင်နိုင်သေးပါဘူးအမေရိကန်ပြည်ထောင်စုဟာအာရှကသူ့ရဲ့အရင်းနှီးဆုံးမိတ်ဆွေတွေကိုလုံခြုံရေးအာမခံချက်ပေးဖို့အချိန်ရောက်နေပြီလို့ကြာသာပတေးနေ့ကအောင်လွတ်တော်နိုင်ငံသားရေးရာကော်မတီမှလုပ်တဲ့ကြားနာပွဲတစ်ခုမှာဝါရှင်တန်အခြေစိုက် Heritage Foundation အာရှလီလာရေးဒါရိုက်တာဝေါ်တာလော့ဒ်မန်ကပြောသွားပါတယ်ဖိလစ်ပိုင်ကိုအမေရိကန်ကစီးရေးအရအကူအညီပေးဖို့လော့ဒ်မန်ကလွတ်တော်အမတ်တီကိုတိုက်တွန်းခဲ့ပါတယ
်ပြိုင်ဘက်မိသားစုဝင်နေတဲ့သတင်းတောက်တွေကို2009ခုနှစ်အတွင်းကတက်ခဲ့တယ်လို့အဓိကတန်တရားရှိခံရတဲ့ဖိလစ်ပိုင်နိုင်ငံကဩဇာရှိတဲ့ခေါင်းဆောင်တဦးသေဆုံးသွားပြီဖြစ်ပါတယ်မန္တနာအိုကျွန်းမဂူရင်ဒနာအိုဒေတာအုပ်ချုပ်ရေးမှူးNDL MBQN ဟာတောက်ကြနေနှောင်းပိုင်းကအစိုးရဆေးရုံတစ်ခုမှတည်ဆုံသွားခဲ့တာပါနှလုံးရုတ်တရက်အမောဖောက်ပြီးနောက်ရဲအတော်ကြာသတိမေးမျောနေရကနေကွယ်လွန်သွားတာဖြစ်ပါတယ် MBQN နဲ့သူသားတွေအပါအဝင်လူတရာလောက်ကဒီလူ59ဦးကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရပါတယ်အဲ့ဒီတပ်ဖြတ်ခံရသူတွေထဲမှာသတင်းတော့32ဦးပါဝင်ပြီးဒါဟာဖိလစ်ပိုင်နိုင်ငံအတွင်းနိုင်ငံရေးနဲ့ဆက်ဆက်ပြီးလူဦးရေအများဆုံးတပ်ဖြတ်ခံရတဲ့လူသတ်မှုကြီးလည်းဖြစ်ပါတယ်2009ခုနှစ်နိုဝင်ဘာလကလက်ရှိမကွေးဒနာအိုဒေတာအုပ်ချုပ်ရေးမှူး Esmel Mangudara 2ရဲ့မိသားစုဝင်တွေဟာရှေ့နေတွေသတင်းတောက်တွေသူတို့ကိုထောက်ခံသူတွေနဲ့အတူရွေးကောက်ခံအဖြစ်ရှင်ပြိုင်ဖို့အဆိုပြုလွှာတွားရောက်တင်သွင်းစဉ်လမ်းခရီးမှာ Andel Junior ဦးဆောင်တဲ့လူတရာလောက်ကလမ်းကိုပိတ်ပြီးပြစ်ခတ်ခဲ့တာကြောင့်လူ60နီးပါးသေဆုံးကုန်တာပါ2010ခုနှစ်ကတည်းကဒီအမှုကိုစတင်ဆက်ဆဲနေတာဖြစ်ပြီးလောက်ကင်မုံနေနှိကွေးလွန်းတာကြောင့်နှစ်ဖက်ရှိနေတွေကအမှုကိုမြင်မြန်ဆန်းဆန်းစုံစမ်းအဆုံးသတ်ဖို့ တွန်းအားပေးနေပါတယ်ဖိလစ်ပိုင်နိုင်ငံဟာသတင်းတောက်တွေအတွက်အန်ဒီရဲ့အစည်းအဆုံးနိုင်ငံတွေထဲမှာပါဝင်ကြောင်းသတင်းတောက်အသင်းကြီးကလည်းသတ်မှတ်ထားပါတယ
်အမေရိကန်ပြည်ထောင်စုတန်နက်စီပြည်နယ်ချက်တာနိုဂါမြို့မှာဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့တန်လျာအဖြစ်ခံရသူဟာမနှစ်တုန်းကဂျော်ဒန်နိုင်ငံမှာ9လကြာနေထိုင်ခဲ့တယ်လို့ထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးအမေရိကန်သတင်းတွေမှာဖော်ပြပါတယ်2014ခုနှစ်မှာဂျော်ဒန်နိုင်ငံကိုသွားရောက်မလဲပတ်ခင်မိုဟာမက်ယူဆပ်အဗ်ဒူလာဇစ်ဟာဂျော်ဒန်နိုင်ငံကို၄ချိန်သွားခဲ့တယ်လို့ဆိုပါတယ်ဂျော်ဒန်မှာရှိနေတော့အစွန်းရောက်အုပ်စုတွေနဲ့သူဆက်သွယ်ခဲ့တာမျိုးရှိမရှိဆိုတာကိုတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်အဗ်ဒူလာဇစ်သွားခဲ့တဲ့ခရီးစဉ်တွေနဲ့ပတ်သက်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကထောက်လှမ်းနေစေဖြစ်တယ်လို့ FBI အရာရှိ Ed Reinhold ကတောက်ကြနေချာတာကိုနာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အဗ်ဒူလာဇီရဲ့သွာလာလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေပေးကြဖို့နိုင်ငံတကာမှာရှိတဲ့အခြားထောက်လှမ်းရေးဌာနတွေကိုအကူအညီတောင်းတာကြောင်း FBI အရာရှိကဆိုပါတယ်။အမေရိကန်စစ်စခန်းနှစ်ခုမှာအမေရိကန်တပ်သား၄ဦးတင်ဆုံပြီးအများပြားဒဏ်ရာရစီတဲ့တိုက်ခိုက်မှုကိုတနတ်သမားအဗ်ဒူလာဇီကဘာကြောင့်လုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ဖို့ပြောဖို့ဆောလွန်းနေတဲ့ကြောင်း FBI အရာရှိကပြောပါတယ်ခင်ဗျာ။
အသက်တက်လာတဲ့ဂရိဝင်ကြီးချုပ်တွေဝင်ကြီးတွေဟာဒီကနေ့မှကျန်းသက်စာကြေညာပြီးဂရိနိုင်ငံအပေါ်ငွေကြေးထောက်ပံ့မဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုအသစ်တွေကိုတပံပြန်လဲစတင်ခဲ့ပါတယ်ဝင်ကြီးချုပ်စီပရက်ကသဘောရတင်းပါတဲ့ဆွေးနွေးဝင်ကြီးနဲ့တခြားဒုဝင်ကြီးနှစ်ဦးကိုယာရုကထုတ်ပယ်လိုက်ပါတယ် Direct from Washington The
Voice of America VOA စနေနေ့ညပိုင်းထိုက်တန်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့ကိုငြံဝင်းအောင်တို့အကြံပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါးသဘောကိုနားဆင်ရမှာပါလာမယ့်2015ရွေးကောက်ပွဲမှာ88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံမယ်လို့88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကပြောဆိုလိုက်ပါတယ်ဒါအပြင်တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားအချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထဲဝင်ရောက်ပြီး2015ရွေးကောက်ပွဲကိုဝင်ရှင်ပြိုင်ဖို့လှုံ့ဆော်နေရတယ်သိရှိရပါတယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်တစ်ခုလုံးကိုတဦးထဲကင်လှုပ်သူလို့အများကပြောဆိုတဲ့တတိပုဂ္ဂလအမတ်ဒေါ်ညိုညိုသိန်းကိုတိုင်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဝင်ရောက်ကလာမယ့်ရွေးကောက်ပွဲမှာ NLD နိုင်ရဖို့အတွက်အားဖြင့်ဝင်ရောက်ရှင်ပြိုင်ဖို့လှုံ့ဆော်ရရှိနေပါတယ်။ဒီသတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်မှမေခါကပေးပို့ထားပါရရှင်
။လာမယ့်2015ရွေးကောက်ပွဲမှာ88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုဂျင်မီကပြောဆိုလိုက်ပါတယ်။88ဘက်က18ဦးပါဝင်မှာဖြစ်ပေမဲ့ဒီထဲမှာကိုမင်းကိုနိုင်တဲ့ကိုချင်းမီကတော့မပါဝင်ဘူးလို့88အဖွဲ့ကပြောပါတယ်88ဘက်ကဝင်ရောက်မဲ့လူဦးရေစည်ရင်းနဲ့ပတ်သက်ပြီးကိုချင်းမီကအခုလိုပြောပါတယ
်ဟိုတင်းလာရရနော်ဘုရောအတိအကျပြောနိုင်မှာဆက်လားနော်အခုရေဘူးရကအစိုးပြုထားတာပေါ့နော်ဆက်လားတန်နိုင်ငံလုံးတိုင်းတာနဲ့အစိုးပြုထားတာကရန်ကုန်ရုံးက6ရောက်နော်နယ်ရုံးခွဲတွေက6ရောက်အလုံးပေါင်း18ရောက်ရှိတယ်နော် NLD မြို့သားတမုစီဖွဲ့ချုပ်ကနေပြီးတော့ဟိုဝင်ပြီးတော့ဟိုအယူဆမှုတဲ့အဆိုပြုတာတင်တာကပါပါပဲပါပါတော့ကိုအဲ့တော့မမီမီတို့ပါမယ်ကိုစောစောမင်းတို့မမီမီတို့နော်ဆိုရတဲ့ဟိုဥပုပ်ကြီးလည်းပါပါလိမ့်မယ်မဲနောက်ကိုပန်လေးထုံးပါပါလိမ့်မယ်နော
်လာမယ့်တနင်္လာနေ့မှာစည်ရင်အတိအကျနဲ့ဘယ်နေရာကနေပြိုင်မလဲဆိုတာကို88ကနေတရားဝင်ထုတ်ပြန်သွားမယ်လို့ကိုချင်းမီကပြောပါတယ်ဒါပေမဲ့ဝင်ရေးခံမဲ့88ခေါင်းဆောင်ကိုကိုကြီးအနေနဲ့ခရီးလွန်နေတာကြောင့်တီချာသူစီကထုတ်ဖော်ပြောဆိုမှုကိုတော့မရသေးပါဘူး88ခေါင်းဆောင်ကိုမြအေးကတော့သူ့အနေနဲ့ကောက်ပွဲကိုမဝင်ဖြစ်ဘူးလို့ VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်ဗဟန်းမြို့နယ်ကလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညညိုသိန်းကလာမယ့်ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးကောက်ခံမှာဖြစ်ကြောင်းဗဟန်းမြို့နယ်ကိုယ်စားလှယ်ပြည်သူ့လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရွေးခံမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ဒေါက်တာညညိုသိန်းဟာ2010အထွေထွေရွေးကောက်ပွဲမှာ Democratic Party မြန်မာကနေပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတိုင်းလွှတ်တော်ကိုယ်စားလှယ်အမတ်တဦးဖြစ်လာခဲ့သူပါနောက်ပိုင်းမှာပါတီတွင်းမူဝါဒမတိုက်ဆိုင်ခဲ့တဲ့အတွက်ပါတီကနေလက်တွဲဖြုတ်ပြီးတတိပုဂ္ဂလအနေနဲ့ဆက်လက်ရည်တည်ခဲ့သူတဦးဖြစ်ပါတယ်။တိုင်းလွတ်တော်မှာသာမကလက်ရှိတာဝန်ယူထားတဲ့အစိုးရ ကိုပါဝေဖန်ထောက်ပြမှုတွေရှိတာကြောင့်တိုင်းအစိုးရကမကြာခဏတတိပေးချင်းခံရသူတဦးလည်းဖြစ်ပါတယ်။စီမံကိန်းတွေနဲ့ပတ်သက်တဲ့အစိုးရအစိုးရဘတ်ဂျက်တောင်းခံမှုတွေအစိုးရကဗန်နာငွေကျော်လွန်သုံးဆွဲမှုတွေကိုဝေဖန်ထောက်ပြမှုတွေကြောင့်မကြာခဏဆိုသလိုတိုင်းလွှတ်တော်တွင်ညှို့ညင်ခံရတဲ့လွှတ်တော်အမတ်တဦးလည်းဖြစ်ပါတယ်။သူမအနေနဲ့ဒီတစ်ခေါက်မှာအရွေးခံခဲ့ရပါကဥပဒေရေးနဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုဒီဇိုင်းမမတ်လှုပ်ဆောင်သွားမယ်လို့သူမကခုလိုပြောပါတယ
်။ဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေကိုအန်တီအားဆိုင်ပြီးတော့လုပ်ဆောင်မယ်ပေါ့နော်။ဘာကြောင့်လဲဆိုတော့အန်တီတိုင်းဒေသကြီးမှာရှိခဲ့စဉ်ကအားလုံးသိကြတဲ့အတိုင်းပဲအန်တီဘာတင်တင်ပေါ့နော်။ဒါပြည်တော်စုနဲ့ဆိုင်နေပြည်တော်စုဥပဒေတွေနဲ့မညီညွတ်ဘူးပြောရတယ်။အဲတော့အန်တီတို့၄နှစ်ခွဲသက်တမ်းတွင်မှာပြည်တော်စုအဆင့်တော်တော်များကိုကြည့်လိုက်တဲ့အခါမှာပေါ့နော်။အန်တီတို့ခရစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေတော်တော်များများကိုပယ်ဖျက်နိုင်ခြင်းမရှိသေးတာကိုအန်တီတို့တွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့အတိအနေနဲ့ပြည်တော်စုကိုရောက်သွားတဲ့အခါမှာတိုင်းပြည်သားချင်းဆိုးရတွေကိုကောင်းကောင်းမောင်းမြင်နိုင်မယ်ပေါ့နော်ပြည်တော်စုအစ်စ်ဥပဒေကြီးညတန်းဖို့ကိုအတိလုပ်မယ်လို့အတိစိတ်ကူးထားတယ်ပေါ့နော်တခါခစ်စနစ်နဲ့မလျော်ညီတဲ့ပေါ့နော်မတရားတဲ့ဥပဒေကြီးအကုန်လုံးနဲ့ပြင်ဆင်ပယ်ဖျက်သွားဖို့အတိကြိုးစားမယ်ပေါ့နော်
electronic ဥပဒေ video အပ်ဥပဒေတို့နဲ့နှစ်ရှည်လာများထောင်တန်းကြခံခဲ့ရတဲ့ blogger ကိုနေဖုံးလက်ကလည်းတင်ငန်းကျုံမြို့နယ်ကိုစားပြုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့သူကခုလိုပြောပါတယ်
။ဟုတ်ကဲ့ပါတင်ငန်းကျုံ NLD ကနေကျွန်တော်ဒီတိုင်းဒေသလွတ်တော်အတွက်ကျွန်တော်ရှောက်ထားပါဒါတကယ်တမ်းဗမာဝင်တင်းနေဆိုတာတော့ဒါဘဟုအပြန်ချပြီးမှာပေါ့နော်အဓိကတော့ဗျာကျွန်တော်တို့ဒီလက်ရှိဒီ2015မှာကျွန်တော်တို့အန်ဒီကလည်းအခုပြောလိုက်ပြီလေဒီရွေးကောက်ပွဲအောင်နိုင်ရေးရွေးကောက်ပွဲမှာဒီအောင်နိုင်ရေးပေါ့နော်ရွေးကောက်ပွဲအောင်နိုင်ရေးကိုသူအားလုံးစိုက်ပြီးတော့လုပ်ကြမယ်ဆိုတဲ့အနေအထားမျိုးပြောလိုက်တယ်ပထမဆုံးအနေနဲ့ရွေးကောက်ပွဲမှာအများစုပေါ့နော်မေဂျာဒီနိုင်ဖို့စိတ်အရန်ရေးကြည့်မယ်လို့ထင်ပါတယ်အဲ့တော့အဲ့လိုအနိုင်ရတာထက်ပို့ပြီးတော့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့အနိုင်ရပြီးရင်ရောကျွန်တော်တို့ဘာလို့ဘယ်လောက်လုံးနိုင်မလဲပေါ့နော်အဲ့တော့တကယ်လည်းလုံးနိုင်တဲ့သူတွေလည်းကျွန်တော်တို့ပါဖို့လိုမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်လည်းအခုလက်ရှိအပြင်မှာလည်းလုပ်နေတာရှိရောလေကျွန်တော်လုပ်နေတဲ့လုပ်တွေပို့ပြီးတော့ထိရောက်အောင်ဟဲ့နောက်ပြီးတော့ပါတီကိုလည်းစုံတစ်ခုအကျိုးပြုနိုင်အောင်ပေါ့
။နာကင်းမုံတိုင်းတန်ခမ်းဒုက္ခတွေတွေကိုကူညီမှုဆန္နာပြမှုလောင်စာစီကြာစင်းရေးဆန္နာပြမှုတွေကြောင့်နှစ်ရှည်လာများထောင်တန်းကြခံခဲ့ရသူမန်နီမိုလိုင်းကလည်း2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံသွားမယ်လို့ VOA ကိုအတည်ပြုပြောဆိုထားပါဗျ။2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာတနိုင်ငံလုံးမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။လက်ရှိအချိန်ထိဘယ်ပါတီကမှပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စရင်းကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး
။မမေခါပြောပြသွားတာပါ။ဖီယိုရနဲ့စနေနေ့ညပိုင်းသတင်းတွေကိုခြုံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြားရအောင်ပါရှင်ကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါတယ်
ဘတ်လက်ကင်ဖုန်းတွေတက်ဘလက်ကွန်ပျူတာတွေကိုတစ်ခုတည်းတစ်ခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နီးစနစ်တွေရဲ့အခန့်အလဲတော်တော်လေးအရေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာတိုးကျဲလောက်တာကစပြီးတော့အိမ်တကာတော့ခတ်တာဆုံးစမတ်ဖုန်းတွေသုံးပြီးတော့လုံနေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျအ
ဲ့ဒီလိုမျိုး smart device ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်တာကိုနီးပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့ဒီလိုမျိုး pairing လုပ်ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကတော့လောလောဆယ်မှာကြဲကြဲပြန့်ပြန့်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ကွန်ပျူတာသုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမယ်ထင်ပါတယ
်လက်ကင် mobile phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှက်တွေမြန်မာပြည်မှာတော့ hand free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လေ Bluetooth စနစ်ကိုပဲသုံးထားတာ
ပါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပြီးတော့ဆန်းလာတဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တက်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းကဏ္ဍကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုစပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှာကိုးကားရေးထားပါတယ်။
ဒီ2010ရာစပြီးတော့ Bluetooth Smart ကိုသုံးနေကြတာပါအရင်ပုံမှန် Bluetooth တက်အများကြီးပို့ပြီးတော့မြန်တယ်နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့တွားပြီးတော့ချိတ်ဆက်ရမလို့တော့ပါဘူးသူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ဆက်တစ်ခုနဲ့အကျိုးမဲ့ချိတ်ဆက်နိုင်ပါတယ်
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch 9နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုပ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart အကျိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမှာဗ
ျတခုတော့ရှိရကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားအဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပ
ါနောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညိုရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောတာတွေလည်းထွက်လာသေးတယ်မဟုတ်လားဗျ Bluetooth တာဝန်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူးသူတို့ရဲ့နည်းစနစ်ကတိတ်ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ
်လုံခြုံရေးနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြိုင်ဘက်ကတော့ Wi-Fi Direct ပါအရင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ Router ကနေပြီးတော့တဆင့်သွားပြီးတော့ကြိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ဂျားခံ Router မလိုတော့ပါဘူး Wi-Fi Direct နည်းစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကြိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကြိုးမဲ့ဆက်သွယ်ပြီးတာပါပဲဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါ Wi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ် Wi-Fi Direct လက်ကင် Mobile Phone တွေကချက်လက်တွေကို Wi-Fi Direct Printer မှာဓာတ်ရိုက်လှမ်းပြီးတော့ Print out လုပ်လို့ရတာမျိုးပ
ါ Wi-Fi Direct ကြိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါတယ် Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါတယ်။ဒါကဒီ Samsung ကတော့သူ့ရဲ့ Galaxy 2မှာတည်းက Wi-Fi Direct ကိုထည့်ထားတာပါ။ iPhone ဆိုလို့ရှိရင်လည်း 5S ထဲကပါတယ်။နောက် HTC, LG, Sony တို့ကလည်းသူတို့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကြိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပါ
။ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ်။Bluetooth Smart လို့လဲအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအာသာချက်လို့ပြောနိုင်ပါတယ်။ဒါပေမဲ့ Bluetooth Smart ကကြာပြန်တော့ Wi-Fi Direct Tag ကိုဈေးကအများကြီးပိုပြီးတော့တက်တာသွားပြန်ရောဗျ
။ဘလို့ပဲဖြစ်ဖြစ်ဒီလူတွေအချို့အတွက်ပေါ့လေ Electronic Gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့နည်းပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့နည်းပညာဆောင်းပါးထဲမှာပြောထားတယ်လို့ပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကျိုးမဲ့ဆက်သွယ်နိုင်တဲ့နည်းစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တင်လင်းလာနေတဲ့အင်္ဂါနေ့တွေမှာချုပ်လွှင့်ပေးနေရပါ။အခုတော့မညညိုလွင်တင်ဆက်တဲ့မတူတာလေးလည်းပါမြန်မာနိုင်ငံအတွင်းနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံခွင့်ဖွင့်ပေးလိုက်ပြီးနောက်ပိုင်းတဖြည်းဖြည်းဝင်ရောက်လာတဲ့နိုင်ငံတကာကနာမည်ကြီးအစားအသောက်တွေအပေါ်တော်ရရှင်တွေဘလို့မြင်ကြလဲဆိုတာကို Golden Legs Media ကမောင်ညိုလွင်ရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင
်မင်္ဂလာပါရှင်အခုဆိုလို့ရှိရင်နိုင်ငံတကာအစားအသောက်မျိုးစုံကိုအခုလိုရန်ကုန်မြို့ကြီးအပါအဝင်မြမပြည်အနှံ့အပြားမှာဝယ်ယူစားသုံးနိုင်ကြပြီဖြစ်ပါတယ်ဒီလိုမြမရိုးရာအစားအစာမဟုတ်တဲ့နိုင်ငံတကာကအစားအသောက်တွေဒီလိုမြမနိုင်ငံမှာရောင်းချစားသုံးလာကြတာပေါ့ရန်ကုန်ဒေသခံတချို့ရဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်ရန်ကုန်မြို့ရဲ့လူစီကားတဲ့နေရာတော်တော်များများမှာရောင်းချနေတဲ့အစားအသောက်ဆိုင်တွေကိုကြည့်လိုက်မယ်ဆိုရင်ပီဇာ၊ဘာဂါ၊စပက်ဂက်တီ၊ဒိုနတ်၊ကြက်ကျော်စတဲ့အနောက်တိုင်းအစားအစာတွေအပါအဝင်ထိုင်း၊တရုတ်၊ဂျပန်၊ကိုရီးယား၊ဗီယက်နမ်၊ရုရှားစတဲ့နိုင်ငံတကာကအစားအသောက်တွေကိုလည်းမြန်မာအစားအစာတွေနဲ့အတူတွေ့လာရပြီဖြစ်ပါတယ်။အထူးသဖြင့်တော့ဒီဆိုင်တွေမှာနိုင်ငံတကာကိုသွားရောက်ဖူးသူတွေတခြားနိုင်ငံကနေမြန်မာနိုင်ငံကိုလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေဒါမှမဟုတ်လာရောက်လေပတ်ကြတဲ့နိုင်ငံသားတွေနဲ့ငွေကြေးတက်နိုင်တဲ့မိသားစုတွေမီးစမ်းစားတောက်ကြတာများပါတယ်။ဒီလိုမြန်မာပြည်မှာတခြားနိုင်ငံကအစားအသောက်တွေတွင်းတွင်းကျယ်ကျယ်ရောင်းချလာတာကြောင့်
မြမယူရအစားအစာတွေရောင်းချမှုအပေါ်စိုးကျိုးကောင်းကျိုးတက်ရောက်မှုတွေအမျိုးမျိုးရှိတယ်လို့ဒေသခံစားသုံးသူမြမပြည်သားတွေရဲ့သဘောထားတွေကလည်းအမျိုးမျိုးပါပဲ
ကြက်ကြော်ဆိုင်လိုဘာကဆိုင်လိုအဲ့လိုဆိုင်မျိုးပို့ပြီးနှစ်သက်တယ်ပေါ့ဟိုဘာဖြစ်လို့လဲဆိုတော့တကယ်ချင်းအနေနဲ့စားလို့ရှင်လည်းအဆင်ပြေပေါ့ချင်းလို့ရှင်လည်းပို့အဆင်ပြေပေါ့နော်ပြီးရင်အဲ့ရအစားအစာကိုပို့ကြိုက်တာပါ
ကျောင်းရင်လည်းမြမလူရစားတော့တွေပုံပြီးနှစ်သက်ပါရင်ဘာလို့လဲဆိုတော့မြမလူမျိုးဖြစ်လို့လည်းမြမစားတော့တွေပုံပြီးနှစ်သက်ပါရင်ဟိုဝါဒီကိုတော့တိတ်ပြီးတော့စားတော့စားဖြစ်ပါရင်အဲ့လောက်ကြီးမဟုတ်ပါဘူးအာဘယ်လိုပြောရမလဲဟိုဝါဒီကတော့တခါတလေလောက်တော့တကယ်ကြီးနေဆုပြီးတော့စားတော့ဖြစ်ပါရင်အများသောအပြင်မနက်တို့နေ့လယ်လို့ညတို့တော့မြမစားတော့နေစားဖြစ်တာပုံများပါတယ
်ကျမလူစားစားကြီးကြိုက်တယ်မဒါကကိုရခင်ပေါ့ပေါ့သူကရေလုံးပြုတ်လို့တဲ့မှာအသီးနှံရွက်တွေပြုတ်စားဆိုတော့အစီလဲမပါအောင်ကျမ်းမိုင်နဲ့ညွတ်တယ်ပေါ့ညီမစားစားရေကြတော့အချိုမုတ်တွေပါယူပါတယ်နောက်စီဂျိုတွေကြတော့စီမတန့်ရင်မကောင်းဘူးပေါ့နော်အဲတော့ကျမကလူစားစားတွေပူကြိုက်တယ်နောက်ပြီးတော့အခုလိုမျိုးရန်ကုန်မှာဒီလိုနိုင်ငံခြားဆိုင်ရာလာဖွင့်လာတယ်ကျမကြိုက်တယ်ညာဘက်နေဖွင့်ပူကြိုက်တယ်ပေါ့ကျမကနေ့လယ်ခင်းနေမှာလုပ်တွေရန်များတယ်များတော့ညဘက်ချင်းလေးပဲကျမကိုပိုင်ချင်းလေးရှိတာကိုပိုင်ချင်းလေးရှိတဲ့ချိန်မှာအခုလိုချိန်မှာမိသားစုထွက်ပြီးတော့စားတဲ့ချိန်မှာညနေလဲညနေမယ်ကုလိုဆိုင်လေးလည်းရှိရဆိုရင်ကျမတို့အရန်ဆင်ပြေတယ
်နေတက်တာတော့ဗမာယူပါစားစားတွေကိုနေတက်ပါတယ်ဘာလို့လဲဆိုတော့ဟွာတွေကကြောက်တခါလေးသွားရတာထက်သွားရတာနည်းနည်းဝေးရလေတနေ့နဲ့တနေ့ကလည်းဝေးရပြီဒါပြောကြတော့ကိုအိမ်နဲ့ကိုနားနဲ့နေနေရကြောက်စားရတာတွေ့ကိုရခဏအားကြောင့်ဒါတွေကိုတော့ပုံမှန်စားဖြစ်ပါဟွာတွေကိုမကြိုက်ဘူးလည်းမဟုတ်ပါဘူးကြိုက်ပါတယ်ဒါပေမဲ့ဟွာရင်နဲ့ဆိုင်ရင်တော့အဲ့ဒီဗမာအစားအစာတွေပုံပြီးကြိုက်ပ
ါဒီ KFC လို့ပေါ့နော်နိုင်ငံခြား brand တစ်ခုပေါ့ဒါဟိုကျမတို့မြန်မာနိုင်ငံရောက်လာရဲဆိုတာဒါသတင်းကောင်းတစ်ခုပါပဲ။ဘာပဲပြောဒီနိုင်ငံရဲ့ခြားကုမ္ပဏီနေနဲ့ဟိုမြန်မာနိုင်ငံမှာလာရောက်ရင်းနှီးလုပ်ကင်ကြရဲဆိုတာလေ။ဒါကိုလည်းဟိုလူငယ်လူကြီးမျိုးတွေပေါ့နော်လက်ခံကြရဲကြိုးဆိုကြရဲဆိုတာကိုလက်ခံလို့ရပါတယ်။ဒါမဲ့ဟိုဒီမြမယူရမုတ်တွေဘက်ကိုအားနေသွားတော့ကျမအမြင်ကတော့မဖြစ်စေချင်ဘူးပေါ့နော်။ဟိုပြောမယ်ဆိုသူတို့နိုင်ငံကမုတ်တွေအောင်မှာဒီဘက်ချက်မှာလာပြီးကြောင်းအတာနေဆိုလို့ရှင်လဲဒါကျမတို့နိုင်ငံကယူရစားစားရဲဒါကျမသူတို့နိုင်ငံမှာပေါ့နော်။ဟို brand တစ်ခုမဟုတ်တော့ပေါ့။အဲ့လိုရှိစေချင်တယ်ပေါ့နော်။အထူးသဖြင့်နိုင်ငံသားရောက်မြန်မာတွေပေါ့နော်။နိုင်ငံသားရောက်မြန်မာတွေဆိုရင်တော့မြန်မာမုတ်တွေကိုပဲသူတို့အသေးအတန်တောင်းတကြမှာပဲလို့ကျမထင်တယ်ပေါ့နော်။ဟုတ်ဟုတ်ကျမလည်းကြက်ကြော်မကြိုက်လို့တော့မဟုတ်ပါဘူးကြိုက်ပါတယ်။ဒါပေမဲ့ဟိုနေတိုင်းစားမလားလို့မင်းတော့မစားနိုင်ပါဘူးရှင်။ညီမယူရမုတ်တွေရောတနေ့တမျိုးနေတိုင်းစားမလားဆိုတော့စားနိုင်ပါရဲ့ရှင်။ဟုတ်
ကျွန်တော်တော့အဆူတွေကိုနှစ်သက်ပါတယ်ဒီကောင်တွေကဘယ်လိုပြောမှန်းသိမှာတော့ဒီနေ့လေနေပူနေအချိန်မျိုးပါလို့ဆိုရင်အေးချမ်းချမ်းလေးလေးရှိတယ်ငါပြောလဲအဆင်ပြေတယ်စားရတယ်ရတာရှိပါတယ်ဒီလိုမျိုးဆက်ဆူဆိုင်တွေပေါ်လာတဲ့အတွက်ကောင်းပါတယ်တော်တော်လေးကောင်းပါတယ်တော့နေရောကြောက်ကြိုက်ပါတယ
်ဘဝကတော့အမှုခေါင်းဆဲလို့မကြိုက်ဘူးပူတင်းလို့ဘာလို့ညာလို့ကြိုက်တယ်ပူတင်းညာအဟာရဖြစ်စေတယ်အားကြောင့်တမိကြိုက
်အခုဆိုရင်မြမပြည်အပေါ်အနောက်နိုင်ငံတွေရဲ့စီးပွားရေးအရာပိတ်ပင်ထားတာတွေလဲရှော့ချလိုက်တာကြောင့်အမေရိကန်စားတောက်ကုန်အမှတ်တံဆိပ်တွေဖြစ်တဲ့ KFC နဲ့တိုနီရိုမာလိုဆိုင်ကြီးတွေတောင်းတရားဝင်ဖွင့်လှစ်ရောင်းချလာကြပြီဖြစ်ပါတယ်တချိန်ကမိုးလင်းမနဲ့အလုပ်သွားကန်ပြီးထမင်းကြော်စားလက်ဖက်ရည်တောင်းနေကြသူတချို့လဲဒူးနတ်နဲ့ကော်ဖီတောင်းလာကြပါပြီကလေးတွေရဲ့ကြောင်းထမင်းမှုကိုကြည့်လိုက်မယ်ဆိုရင်လေထမင်းနဲ့စီးပြန့်ဟင်းနေရာမှာဘာဂါနဲ့စပက်ဂက်တီထည့်လာတာကိုတွေ့ရပါတယ်။အလုပ်ပြီးလို့တငယ်ချင်းတွေနဲ့အပန်းဖြေတင်ကြသူတွေလည်းကိုရီးယားအသားငယ်ဆိုင်တွေကိုအသွားများလာကြပါပြီ
။ဒီလိုမြမရိုးရအစားအစာတွေနဲ့နှစ်ဆသုံးဆမကဈေးကြီးတဲ့နိုင်ငံတကာစားတောက်ဆိုင်ကြီးတွေရန်ကုန်မြို့ရဲ့နေရာအနှံ့အပြားမှာရှိလာပေမဲ့လည်းဒီလို platform ပေါ်ကလက်ဖက်ဆိုင်လေးတွေမိုးဟင်းကားဆိုင်လေးတွေအတုပ်ဆိုင်လေးတွေအမဲဥရိုးဆိုင်လေးတွေမှာအများစုတိုးကျိတ်စားသုံးနေတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကြွညိုညိုလင်ပါ
ညညလွင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်နားဆင်ခဲ့ရပါ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email နဲ့ဆက်သွယ်လို့ရဆိုရင် barmis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်ဖုန်းနံပါတ်ကတော့0932312994ဖြစ်ပါတယ်ကျမတို့ VOA American အသံစနေနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်ကိုတော့ line 2425 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာရချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါအခုဒုတိယပိုင်းထုတ်လွှင့်မဲ့ည10နာရီအထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့ 53 တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါရရှင်အခုတော့ကိုတောင်းညွန့်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစူပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲလာမယ့်ရွေးကောက်ပွဲနဲ့ဆိုင်ပါတယ်အခုဒီ2015ရွေးကောက်ပွဲဟာဆိုလို့ရှိရင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအရက်သားအစိုးရအနေနဲ့စပြီးတော့ရွေးကောက်ပွဲကိုပြန်လည်လုပ်ပြီးလိုက်တဲ့အခြေအနေလို့ပြောရမှာပါပြီးခဲ့တဲ့2010ရွေးကောက်ပွဲကတော့စစ်ဆေးရနေပြီးတော့ဥဆောင်ပြီးတော့ကျင်းပပြီးခဲ့တာပါအဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့အမြင်သဘောထားကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်2010ရွေးကောက်ပွဲကတော့အစိုးရစစ်ဆေးရကနေဥဆောင်ကျင်းပပြီးခဲ့တဲ့အတွက်ကြောင့်မလို့အဲ့ချိန်ကာလမှာတော့အဓိကဒီအာဏာရကြံ့ခိုင်ရေးပါတီကအဓိကလို့ရှင်ပြန်ခဲ့တဲ့နိုင်ငံရေးပါတီကြီးဖြစ်ပါတယ်ဒါပေမဲ့2015ရွေးကောက်ပွဲမှာထူးခြားချက်ရှိပါတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီအတိုက်ခံအင်အားကြီးအနေနဲ့ထိတ်တဲရင်ဆိုင်ရမယ့်သဘောရှိနေပါတယ်တစ်ချိန်ထဲမှာပဲခြားတိုင်းသားပါတီတွေကလည်းအင်အားကောင်းနဲ့ပေါ်ထွက်လာတာတွေ့ရပါတယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုကဘလို့များသဘောထားလဲဘလောက်ထိယုံကြည်အားထားမှုရှိလဲဒီကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုလို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဆရာကြီးသခင်ကိုရောမိုင်းညီညာရေးကွန်ရက်ကဦးထွန်းဝင်းငိမ့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့သတင်းသမားဖြစ်ပါတယ်ခေရနတ်ဒီသတင်းချာနယ်ရဲ့အေဒီတာတောင်ငန်းအေဒီတာဖြစ်တဲ့ကိုပြည့်သွေးနိုင်ဖြစ်ပါတယ်နှစ်ဦးစလုံးကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုထွန်းဝင်းငိမ့်ကိုဖိတ်ခေါ်ချင်ပါတယ်ကိုထွန်းဝင်းငိမ့်ကြားပါလားခင်ဗျ
ဟုတ်ကဲ့โอเค
ကိုထွန်းဝင်းကြီးကျွန်တော်ခုနကပြောလိုပါပဲဒီ2015ရွေးကောက်ပွဲဟာပြောရမယ်ဆိုရင်တော့ဒီ620ကြောကြာ230နီးပါးဒီစစ်ဆိုးရနောက်ပိုင်းမှာစစ်ဆိုးရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းမှာရတားလို့အမိခံတဲ့အဆွေအာနေပြီးတော့လုတ်ခဲ့တဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါလိမ့်မယ်အဲ့တော့ပြည်သူလူထုရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်ချက်ပေါ့ဟုတ်ဟိုမျှော်လင့်ချက်ဘယ်လောက်ထိရှိတယ်လို့ကိုထွန်းဝင်းကြီးတွေ့ရပါလဲမြင်ရပါလဲ
ဟုတ်ကဲ့ခင်ဗျာဒီအခုကျင်းပမယ်2015ရွေးကောက်ပွဲအပေါ်မှာပြည်သူလူထုရဲ့မျှော်လင့်ချက်ဆိုတာကကျွန်တော်မြင်ရတော့ဒီ2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာနဲ့အဓိကဆက်ဆက်ခဲ့တယ်လို့ကျွန်တော်မြင်နေပေါ့ဗျာ
ဟုတ်ကဲ
့နောက်တစ်ခုဆက်ဆက်နေတာကတော့ဒီတနင်္ဂနွေလုံးအကြက်ရစေကြည့်နေနေပေါ့နော်အဲ့လိုကိစ္စရပ်တွေနဲ့လဲအဲဆက်ဆက်ပြီးတော့အဲ့ဒီလိုကိစ္စရပ်တွေကိုဘယ်လောက်ဒီအကောင့်ထဲဖွင့်နိုင်ခဲ့တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အခုကျင်းပမဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလားတရားမျှတမှုမရှိနိုင်ဘူးလားဆိုတာဒုက္ခအဲ့လိုအကဲဖြတ်တယ်လို့ကျွန်တော်မြင်နေခင်ဗျဟု
တ်ကဲ့ကိုထွန်းငိမ့်ပြောသွားတဲ့အချက်နှစ်ချက်အဓိကအဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးဒုတိယပြည်ရင်းညီညာရေးနှစ်ချက်လုံးကပြောရမယ်ဆိုရင်ပြီးခဲ့တဲ့ဒီဥသိမ်းစိန်ဆိုရဥဆောင်တဲ့အစိုးရလက်ထက်မှာပြီးပြည့်စုံအောင်အခုချိန်ထိမလုပ်နိုင်သေးပါဘူးဆိုတော့ကလူထုအနေနဲ့ခုနကကုထုံးကြီးပြောလို့အမြင်ကဒီလာမယ့်ရွက်ောက်ပွဲပေါ်အမြင်ကဘယ်လိုရှိနိုင်လဲ
ဟုတ်ကဲ့ဗျာအဲ့ဒီမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီလူထုနေနာကတော့ဒီဥပဒေရေးရာကျပ်နာတတဲ့မဟုတ်ဘူးလို့နင်းနေလို့ကျွန်တော်ထင်တယ်။ဒီဖွဲ့စည်းပုံအချက်တဲဆိုတာနိုင်ငံရေးကျပ်နာတွေကိုဘယ်လောက်ချိန်ရှင်းနိုင်တယ်ဆိုတဲ့အပေါ်မှာလူလူကအကဲဖြတ်နေတာဖြစ်တယ်။ဥပမာကျွန်တော်အလုပ်သမားကိစ္စတွေလေမားကိစ္စတွေအဲ့ဒီလိုကျပ်နာတွေကလည်းတကယ်တော့နိုင်ငံရေးကျပ်နာတွေပဲကြာ။မတိုင်းသားပေါ့နော်။အဲ့ဒီက ပြဿနာတွေကိုအဲ့အကျက်တဲတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေကဘလောက်အမှန်ကန်ချက်ရှိရှိနဲ့ဖြည့်ဆင်းပေးနိုင်တယ်လဲဆိုတဲ့အပေါ်မှာဒီပြည်သူလူထုကခုလာမဲ့ရွေးကောက်ပွဲကိုဘလောက်ဒီတရားမျှတတယ်လဲဆိုတာကျေချက်ကြမှာဖြစ်တယ်ပေါ့ဗျာ
ဟုတ်ကဲ့
အချိန်ကြီးအကြည့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကျင်းဆိုတာကလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီစစ်တပ်ရွေးချယ်ပြီးတော့ဒီခံရတာမဟုတ်တဲ့ဒီစစ်တပ်ကိုယ်စားလှယ်တွေရဲ့အဲသူတို့ရဲ့တံခွေမှုကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေကျင်းဆင်းရတာဒီနေ့ဒီလူလူကြားထဲမှာစိတ်ကျက်စရာဖြစ်နေကြုံတွေ့ခဲ့ရတယ်အဲ့ဒီအတွက်ရွေးကောက်ပွဲပေါ်မှာပြောလို့ချက်ကလည်းအားလဲနိုင်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းမေးချင်ပါတယ်အခုဒီလာမဲ့ရွေးကောက်ပွဲကနေပြီးတော့လူလူကသူတို့တောင်းတလူလာတဲ့ပါတီသူတို့တောင်းတတဲ့ခေါင်းဆောင်တွေပေါ်လာမယ်လို့ရောကိုထွန်းဝင်းကြီးရဲ့အမြင်သိချင်ပါတယ်လူလူလူလာတဲ့ခေါင်းဆောင်တွေတကယ်ပေါ်လာပါမလားနေရာရပါမလားအာဏာရပါမလား
ဟုတ်ကဲ့အခုဒီရွေးကောက်ပွဲမှာကတော့တကယ်တမ်းဆိုလို့ရှိရင်လူလူဟာသူတို့ညွန်လင့်ထားတဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီသူ့ကိုထောက်ခံဖို့အတွက်လူလူစိတ်ထဲမှာတော့ရှိနေပါလားအဲ့နောက်တစ်ခုကပြည်သူလူထုကသူ့ရဲ့အကျိုးကိုတကယ်တည်ဖို့တဲ့လူကိုတော့တကယ်ရွေးချယ်မှာပါအဲ့ဒီလိုလူမျိုးကိုရွေးချယ်ခွင့်ရဖို့ကဒီနေ့ပြင်ဆင်ထားတဲ့နိုင်ငံရေးအခင်းအကျင်းတွေထဲမှာအတော်ကိုရွေးချယ်ဖို့အခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကြုံရတဲ့အခက်အခဲတွေကိုကျော်လွှားဖို့ကအဲ့တက်ဆိုင်ရာအဖွဲ့အစည်းတွေတက်ဆိုင်ရာခေါင်းဆောင်တွေကအတော်ကြီးကိုတင်နေလို့သူတို့ကအားကြီးမှန်တဲ့ဟိုချက်တန်းမယ်လို့ကျွန်တော်ထင်တယ်။လူတို့ကတော့တကယ်လူတို့အကျိုးကိုဆောင်ရွက်နေတဲ့သူတို့ကိုတော့သူဘွားရီတွေရနေမှာသူဟာစိုက်ကြည့်ပြီးတော့ရွေးချယ်တာဖြစ်တဲ့အတွက်အဲ့ရွေးချယ်မှုကမမနိုင်ပါဘူးလေသမားဆိုတာကတော့လေကွက်ထင်းရနေသူလမ်းကြည့်ပါလေသူလေတိမ့်ခံထားရဲ့အဲ့လိုလူတော့သူရွေးချယ်မှာမဟုတ်ဘူးအလူသမားဆိုတာလည်းတနည်းသူ့ရဲ့လောဟာလာဖာဈေးကိုပြတ်ထန်းနေတဲ့အချိန်ကြီးပေါ်ကနေသူဟာအထုပ်သူလူလမ်းကားကိုကြည့်မယ်ကံလုံးဆင်းမျိုးကြည့်လေ။လုံးဆင်းမျိုးကိုဘသူကစံပိုးနေလဲ။သူတို့ဘသူကဖိနှိပ်နေလဲဆိုတာသူတို့ကသူတို့ဘဝတွေကနေရွေးချယ်မှာ။အဲ့ဒီလိုဖြစ်တဲ့အတွက်သူတို့ရဲ့ဒီလူတို့ရဲ့ရွေးချယ်မှုကမမနိုင်ဘူးပေါ့နော်။အဲ့မမနိုင်မှုကအဲ့လိုခေါင်းဆောင်မျိုးကိုရရှိလာဖို့အတွက်လူတို့ကသူတို့စိတ်ထဲမှာတော့ရှိသေးတာပါ။အဲ့လိုခေါင်းဆောင်မှုကိုတော့လူတို့ကဟိုပြန်ကြပ်နေလို့ကြည့်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ကိုထွန်းဝင်းကြီးလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူကျွန်တော်ဖိတ်ခေါ်ချင်ပါလေ။ကိုပြည်သွင်းနိုင်ကြားပါလားခင်ဗျာ။ကိုပြည်သွင်းနိုင်ကတော့ဒီခေတ်ရက
်
မဂဇင်းရဲ့တာဝန်ခံအေဒါဖြစ်ပါလေ။ကိုပြည်သွင်းနိုင်ခုနကျွန်တော်မိကုန်းနဲ့ကိုထွန်းဝင်းကြီးကိုမိခဲ့တဲ့မိကုန်းပါပဲ။အခုလာမဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်ကဘယ်လိုများမြင်ရပါလဲခင်ဗျာ
။လူလူရဲ့မျှော်လင့်ချက်ကတော့သူတို့ဖြစ်ချင်တာတွေဖြစ်လာနိုင်မှမလားဆိုတဲ့တံတရားရှိနေပါလေ။2019ရေရွေးကောက်ပွဲလူတွေကပုံမှန်ပြီးတော့စိတ်ဝင်စားတာကိုတွေ့ရတယ်။ဒါပေမဲ့သူတို့ကမကွန်မရဲဖြစ်နေကြတယ်။ဒီ2015ရေကောက်ပွဲမှာသူတို့မဲပေးလိုက်လို့ကသူတို့မျှော်လင့်နေတဲ့အပြောင်းအလဲတွေကိုရနိုင်မှာမလားဆိုတာကိုတော်လေးတန်ပြရရှိတယ်။ဆောစောကကိုထွန်းဝင်းကြီးပြောတယ်လို့ပါပဲ။2018ဖွဲ့စည်းပုံမပြည့်စင်နိုင်မဲ့လည်းကျွန်တော်တို့ဆက်သွားမယ်ဆိုလို့ရှိရင်ဒီလူတို့ကရွေးချယ်ခြင်းနဲ့ကိုယ်စလေပြည်သူလူထုဖြစ်စေခြင်းနဲ့ခေါင်းဆောင်ပြည်သူလူထုဖြစ်စေခြင်းနဲ့အစိုးရမျိုးဖြစ်လာပါမလားဆိုတာကိုပြည်သူကတော်တော်လေးကိုဒီပေါ်မှာစိတ်ကြည်နေတယ်တန်တရားရှိနေတယ်။ဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့က2012လောက်တော့စိတ်မိတ်ဆာမှုမရှိဘူး။2012ကြပြည့်ရေကောက်ပွဲရတော့ပြည်သူလူထုကပူပြီးတော့စိတ်မိတ်ဆာတယ်ပူပြီးတော့လည်းတက်တက်ကြွကြွရှိကြတယ်။လောလောဆယ်အနေထားမှာတော့ကျွန်တော်တို့ဒီရဲ့တဘာဝအတိုင်းနဲ့နည်းနည်းဝေးနေသေးလို့လည်းဖြစ်နိုင်ပါတယ်။နောက်တစ်ခုကဆော့ဆော့ကလည်းဒီကျွန်တော်တို့နောက်ဆုံးလွတ်တော်ထဲမှာ4-6ခုမဲခွဲလိုက်တဲ့အခါမှာ NLD ပါတီနဲ့တကွဒီဒီမိုကရေစီအားစုတွေကလိုလားတဲ့ကိစ္စတွေရှုံးသွားတယ်။
အရင်ကတော့အဲ့ဒီဟာတွေကြည့်ပြီးတော့ဒီဖွဲ့စည်းပုံရုံမပြင်းဘူးဆိုလို့ရှိရင်ငါတို့ရွေးချယ်ပြီးလိုက်တဲ့ကိုယ်စားလှယ်တွေဟာငါတို့မျှော်လင့်ချက်တွေပေါ်ဆောင်ပေးနိုင်မှာမလားဆိုရဲတန်တရားရှိလာတာကိုသိရပါတယ်။ဒါကြောင့်မလို့ပြည်သူလူထုဟာ2010တဲ့ပို့ပြီးတော့တက်ကြွတယ်လို့ပြောနိုင်ပြီမလို့2012လို့စိတ်လှုပ်ရှားမှုမျိုး2012လို့တက်ကြွမှုမျိုးတော့မသိရပါဘူးကြ
။ဟုတ်ကဲ့အဲ့ဒါကျွန်တော်အဲ့ဒါလည်းတပြိုင်တည်းမေးချင်တာပါ2012ကတော့နေရာအနေချင်းမဟုတ်လို့တမျိုးပေါ့လေ2010လုံးကပြောမယ်ဆိုရင်လူလူမှာတိတ်ရွေးချယ်ခွင့်မရှိပါဘူးခုနပြောလို့အာဏာရေးကြံ့ခိုင်ရေးပါတီရှိမယ်နောက်တခြားပါတီငယ်တွေရှိမယ်တိုင်းသားပါတီချို့ရှိမယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးခြားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာပြည့်နေပါဒီအနာယပါတီနဲ့ရှင်ပြန်ရမယ့်အနေအထားရှိပါတယ်လူထုမှာပို့ပြီးတော့ရွေးချယ်ခွင့်များလာတယ်လို့တော့သူတို့မှာခန်းစားချက်ရှိပါလားကိုပြည်သူနိုင်ငံအမြင်ရောဘယ်လိုရှိပါလဲ
လူထုနေနေတော့ကိုယ်စလဲတွေကိုပို့ပြီးရွေးချယ်နိုင်လာတဲ့အခွင့်အလမ်းတော့ရှိပါတယ်အဲ့ဒီမှာဆော့ဆော့ကပြောတယ်လို့ပဲကျွန်တော်ပြောချင်တာနဲ့ချက်ရှိပါတယ်2010ရွေးကောက်ပွဲတော့ကြားတဲ့အခါကျတော့ NLD မပါဝင်နိုင်အောင်စေယုတ်ချုပ်ရေးအဖွဲ့ကပေါ့စီအစိုးရဖန်တီးထားတယ်ဖန်တီးထားပြီးတော့စေယုတ်ချုပ်ရေးအောက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဖြစ်တယ်2010မှာအလုံးပြကြတဲ့အတိုင်းကျူပင်မဲတွေနဲ့အနိုင်ရအောင်လုပ်ခဲ့တယ်။2010ယူကော့ပွဲရဲ့အရှုံးနိုင်အဆုံးပြတ်ကကျူပင်မဲတွေကနေပြီးတော့ပြီးခဲ့တယ်ပေါ့ကျူပင်မဲကအဆုံးပြတ်ပြီးခဲ့တယ်။အခုကျွန်တော်တို့2015ခုမှာလည်းဘာလို့သွားပြီးမတန်တရားရှိစီရတွေ့ရတယ်လဲဆိုတဲ့အခါကျတော့မဲစင်းရင်းပေါ့။အခုဆိုလို့ချင်းမဲစင်းတွေမပြည့်စုံဘူး၊မာရင်းမှုတွေတနိုင်ငံလုံးတိုင်းတာနဲ့ဖြစ်နေတယ်။အဲ့တော့ဒီမဲစင်းဟာ2015ယူကော့ပွဲမတိုင်ခင်မှန်မှန်ကန်ကန်မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီလူတွေကသူတို့ရွေးချယ်ခြင်းနဲ့ကိုယ်စားလှယ်တွေရွေးချယ်လို့အခွင့်အလမ်းရှိပါမလားမှန်မှန်ကန်ကန်ရွေးချယ်နိုင်မှာမလားဆိုတဲ့ပြဿနာရှိလာပါတယ်။ဒါကြောင့်မို့လို့2015ရွေးကောက်ပွဲကဘလောက် free and fair ဖြစ်မလဲပေါ့။အဲ့ဒါအရေးကြီးပါတယ်။ဒါကတစ်ချက်ပါ။နောက်တစ်ခုကတော့ဆော့ဆော့ကကျွန်တော်တို့ပြောတဲ့ဒီဖွဲ့စည်းပုံမှာဒီလူတွေကတော့ရွေးချယ်နိုင်တဲ့ရွေးချယ်လိုက်ပြီးသို့တော်လွတ်တော်တဲ့မှာ25ရာခိုင်နှုန်းတော့တတ်မတော်တာကိုယ်စားလှယ်တွေရှိနေတယ်။ကျွန်တော်ပြောချင်တာကအဲ့ဒီတတ်မတော်ကိုယ်စားလှယ်တွေဒီအပြင်စစ်တပ်ကတော့မတူဘူးဆိုလို့ချင်းဘာမှဖြစ်လာဖို့အကြောင်းမရှိဘူး။ဒီလူတို့ကဘယ်လိုပုံကူလို့ပဲရွေးချယ်ပြီးလိုက်ရွေးချယ်ပြီးလိုက်။အဲ့ဒီခေါင်းဆောင်တယောက်သမရဖြစ်ဖို့ဒီလူတို့ကြိုက်တဲ့အဖွဲ့အစည်းအစိုးရဖြစ်ဖို့ဆိုတော့စစ်တပ်ရဲ့သဘောတူညီလိုအပ်ပါတယ်။ဒါကြောင့်မို့လို့ဒီလူတို့အနေနဲ့ရွေးချယ်ခွင့်တွေပူရလာပြီမယ်လို့အချက်နှစ်ချက်ပေါ်မှာမူတည်ပါတယ်။တစ်ကကမဲစင်းပြဿနာပါဝင်2015ရွေးကောက်ပွဲဟာအဖရန်ဖေဖြစ်ပါမလားမျက်မျက်တတဖြစ်ပါမလားတရားမျှတမှုရှိပါမလားဒါကတစ်ချက်ပါနောက်တစ်ခုကတော့ပြည်သူလူထုကရွေးချယ်ခြင်းပိုးလာတယ်ဆိုရင်2010ဖွဲ့စည်းပုံကြီးမပြောင်းနိုင်တဲ့ရွေးကတော့ပြည်သူလူထုရဲ့ရွေးချယ်မှုကအကန့်အသတ်နဲ့သာရှိနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်လည်းမေးချင်ပါတယ်ကိုပြည်သူနိုင်ငံကိုပဲနိုင်ငံရေးပါတီနဲ့ပတ်သက်လို့လူထုရဲ့အမြင်မှာပြောရမယ်ဆိုရင်အခုကြန့်ခံရေးပါတီအာဏာရကြန့်ခံရေးပါတီနဲ့ပတ်သက်ပြီးတော့သတင်းတွေအမျိုးမျိုးထွက်နေပါတယ်သမရနဲ့ပါတီတွေဂျာပါတီဂျာမှာသဘောမမျှမှုတွေရှိတယ်လို့တမရကနေတမရနဲ့ဒီအစိုးရအဖွဲ့တချို့ကနေပြီးတော့တတိပုဂ္ဂလပုံစံမျိုးနဲ့ဝင်ရွေးခံမလို့လို့အဲ့တော့ကြန့်ခိုင်ပါတီမှာလည်းနည်းနည်းသတင်းတွေအမျိုးမျိုးဖြစ်နေပါတယ်တစ်ဖက်တခြားတစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်း2012ရွေးကောက်ပွဲဝင်တော့ကဖွဲ့စည်းပုံပြင်ရေးတို့တရားဥပဒေစိုးမိုးရေးတို့သူတို့ကြွေးကြော်ပြီးတော့အော်လာခဲ့ပေမဲ့တစုံတရာမလုံနိုင်ခဲ့တဲ့အပေါ်မှာလည်းဝေဖန်ခံရပါတယ်ဒီပေါ်မှာလူထုဘက်ကတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်လို့သဘောထားအပြောင်းအလဲများရှိပါလား
ဒီလိုတော့ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲဟာမျက်မျက်တတဖြစ်မယ် free and fair ဖြစ်မယ်ဆိုလို့ရှိရင်ပြည်သူလူကကျွန်တော်ထင်ပါတယ်လူသားဒီမိုကရေစီဖွဲ့ချုပ်ကိုပြေးအောင်မှာပါလူသားဒီမိုကရေစီဖွဲ့ချုပ်ကဒီဘူကအချင်းပြောမယ်ဆိုလို့ရှိရင်လာမယ့်2015ရွေးကောက်ပွဲမှာလူသားဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရအောင်မှာပါသို့တော့အစိုးရဖွဲ့နိုင်လောက်တဲ့အရေးအတွက်ရမရဆိုတာကတော့ကျွန်တော်တို့ဟိုလေကုန်းထုတ်เสียဖြစ်ပါတယ်ဒီဘူကတဘောကတော့နိုင်အောင်မှာပါ
ဟုတ်
တော့လေဒါဆိုလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့နောက်ဆုံး chance ပါ။ဘာလို့လဲဆိုတော့ကျွန်တော်တို့90ရွေးကောက်ပွဲတော့ကလည်းတူတူတူကအပြတ်အသတ်ရွေးချယ်တအောင်ပြီးခဲ့ပါတယ်။သို့တော့ဒီနေ့ပြင်ဒီအလုံးပြည့်တဲ့အတိုင်းဖြစ်ပြခဲ့တာစစ်ဆိုးရဲ့စီမံမှုတွေကြားမှာအလူးလက်ခံခဲ့ရပြီးတော့တူတူတူလိုချင်တဲ့ဒီမိုကရေစီရရှိအောင်စွမ်းဆောင်ပေးနိုင်သေးပါဘူး။နောက်တစ်ခုကလည်းကျွန်တော်တို့2012မှာဒီကြပြယူကပ်ပေါ်မှာပေးထားတဲ့ဂတိသုံးခုပေါ့တရားဥပဒေစိုးမိုးရေးပြည်ရင်းငြိမ်းချမ်းရေးနဲ့အဲဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဒီသုံးချက်လုံးဟာလည်းပြန်သုံးသပ်ကြည့်တဲ့အခါမှာကျွန်တော်တို့ဟာထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့တယ်ဆိုတာမျိုးမတွေ့ရပါဘူးဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အဲကြမ်းခံရေးပါတီနဲ့ပတ်သက်လာရင်တော့ဒီနှစ်ပါတီမှာဆိုလို့ရှိရင်ပြည်သူလူထုကတည်ကြပါတယ်မြေသားဒီမျိုးဒီဖွဲ့ချုပ်ကိုထောက်ခံမယ်ပြီးတော့ပေးအောင်မှာပါ
ဟုတ်ကဲ့ပါခင်ဗျာကိုပြည်သူနဲ့ရောကိုထုံးဝင်းညင်ရောလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သရရှင်တွေဘက်ကိုလှည့်ပေးကြပါလေသရရှင်တွေတက်ကအခုအရင်ဆုံးကိုဦးစံဝင်းမကွေးမြို့ကပါတယ်ဦးစံဝင်းကြားပါလားခင်ဗျာ
ဟုတ်
ကဲ့ဦးစံဝင်းရဲ့သဘောထားအမြင်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သိကြပါလေဟုတ်ကဲ့ကျွန်တော
်ပြောချင်တာ
ပြောမှဆိုတော့ကဟိုသူမရှုံးဘူးကွာသူတို့လေအခုလက်ရှိတုတ်ပြီးမလုပ်ဘူးမရှုံးဘာလို့မရှုံးလဲဆိုတော့မရှုံးနိုင်ကအကြောင်းတွေအများကြီးရှိနေတယ်ကအဲ့ဒါကြတော့အခုလက်ရှိကျွန်တော်အမြင်မှာတော့ဒေါန်ဆက်ကိုပါဦးဆိုတော့မဲပြည့်ရပါတော့တော့ဥပဒေပြောခဲ့တယ်လို့ပေါ့နော်ချောင်းနဲ့ပြေးနေမဲရတော့အပြည့်ဝရတယ်ကဒါမျိုးအဲ့ဒီပြေးနေမဲလို့အခုလက်နဲ့ပြေးနေမဲလို့သူဘယ်လိုလုပ်ကြမလဲအဲ့တော့ဘာလို့တန်ပြရဖြစ်နေလဲဆိုကြအခုမင်းစင်းကိစ္စဒီမှာမြန်မာနိုင်ငံဒွေးရတန်50ပဲရှိတယ်ကြအဲ့ဒါလေးကိုပဲဟိုဒီမင်းစင်းလေးကိုပဲဒီဒီပြင်ဟိုတရုတ်တို့အိန္ဒိယတို့နဲ့ရှင်းမယ်ဆိုမြန်မာနိုင်ငံဒွေးရတန်50ကဘာမှပြောပတ်လို့တဲ့ဟာလို့မဟုတ်ပါဘူးအဲ့ဒါလေးတော့မှမားအရင်မားထားတယ်ဆိုကြမားတင်တော့မားတော့လက်ခံနိုင်မယ်လို့ဟိုကြအလုံးစုံကြီးမားထားဆိုကြတော့အဲ့ဒီပုံမှာလည်းတန်ပြရတယ်ရှိတယ်ကြအဲ့ဒါဆိုတော့ဟိုကြလို့ပြောလို့ဒီလက်ရှိလာမယ့်ရွက်ကောက်ပေါ်ရှင်လို့ဆိုတော့ကျွန်တော်မြင်နေတာဒါမျိုးလူတို့ကတော့ဒေါ်စားကြည့်လို့ပေးကြမှာပဲကြအကုန်လုံးကလေအားရပါရပေးကြမှာပဲအဲအားရပါပေးတာဒါမျိုးပေးတဲ့ဟာတွေကိုကျွန်တော်ဒီအဲ့လိုမျိုးခုနပြောလို့သူတို့ကယ်လိုရီချက်ဘယ်လိုလုပ်ကြမလဲဆိုတဲ့အနေအထားပေါ်မှာကျွန်တော်တော်တော်လေးကိုတတိထားပြီးတော့ကြည့်ရမယ်ကြအဲ့ဒါလေးကိုလေ
ဟုတ်ကဲ့အဲ့တော့ကိုကိုစံဝင်းကကိုပေးမဲ့မဲကတကယ်တမ်းရလက်ကအမှန်မှန်ကန်ကန်ဖြစ်ပါမလားဆိုတဲ့တန်တရားဖြစ်နေတယ်ပေါ့အဲ့တော့မဲပေးမလား
ဟုတ်ကဲ့ကျွန်တော်တော့ MVP ပေးပါပါကျွန်တော်ကလေ
ဟုတ်ကဲ့ဦးဆောင်ဝင်းပေ
းပါပါကျွန်တော်မဲဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ဦးဆောင်ဝင်းကျေးဇူးပါကျွန်တော်နောက်ထပ်တော့ရှင်တူကိုဖိတ်ခေါ်ခြင်းလို့ပါအာမောင်တက်တနာဆိုတာအမေရိကန်ပြည်တော်စုကပါမောင်တက်တနာကြားပါလားခင်ဗျာ
အားကြားပါတယ်ခင်ဗျ
ာဟုတ်ကဲ့မောင်တက်တနာရဲ့အမြင်လည်းသိချင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့အခုကဒီ2015ယူကောက်ဝေးရာဒီသက်သက်ရှင်းရှင်းနဲ့ကြီးသူလူလာတဲ့ပါတီလူလူလာတဲ့အစိုးရတကယ်ရဖို့ဆိုတာတော်တော်ကြီးကိုခက်ခဲတယ်ဆိုတော့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ဒီဟိုဝက်ဆင်းနေရစတဲ့နေပြီဒါရည်ရချက်ရှိရှိဟိုဖိုင်ရနေပြီစာတယ်ယူတန်ကဖိုင်ရတော့ရည်ရချက်ရှိရှိဖိုင်ရပါလေဖိုင်ရရဲ့အချင်းကိုလွတ်တော်တဲ့မှာလေဒီတော်ကဟလာစက်တက်ကိုတည်းလေရှိနေတယ်အဲ့တော့ဒီသူကလည်းဘလူးဝက်တင်စိုက်တဲ့ခေါင်းဆောင်ကိုတည်တယ်အတင်လိုက်တဲ့ဟာကဘာလို့ဆိုရှိဒီ25ရာခိုင်နှုန်းထိုင်ကန့်ကွက်နေပါပဲအဓိကသူကန့်ကွက်မှာဟာသူ့ရဲ့အသက်ဥပဒေစည်းစိမ်လုံးညိုရင်းနဲ့သူ့ရဲ့ခွင့်အာဏာကိုထိခိုက်နိုင်တဲ့ကိုယ်ရည်ကြစင်ချက်တွေအစိုးပြုချက်တွေဖန်ဆောင်ရဖို့သူတို့ကတော့ကန့်ကွက်နေပါပဲဒီဟာတိုက်ရိုက်တော်လည်းကောင်းတွယ်ဝတော်လည်းကောင်းဘလူနည်းရဲ့အစိုးတင်နေတော့ကန့်ကွက်နေတယ်ဒါပေမဲ့တခုပဲကျွန်တော်တို့ကစွန့်လင်းချက်ရှိနိုင်တဲ့အရာတခုပဲရှိတာ NLD ကတကယ်လို့ငွေအညာသူရကအစိုးရဖန်နိုင်လို့တဲ့အခြေအနေမျိုးရခဲ့တယ်ဆိုလို့ရှိရင်တော့ဒါစွန့်လင်းချက်ကတော့ယူနေတယ်ကြာပြည်ဝင်ကြောင်းလည်းဒါသာဒီ5နှစ်ပေါ့2015ကနေစပြီးတော့နောက်ငါနဲ့ကြံ့မှာတာလေကျွန်တော်တို့လူကျင်တဲ့အစိုးရတရက်သုံးဟုတ်ဥရီတရက်ရက်ခန်းနိုင်ကိုကျွန်တော်တို့အဲ့လိုယုံကြည်ရခင်ဗျာ
ဟုတ်ကဲ့ခင်ဗျာမောင်တဒနာကျေးဇူးပါကျွန်တော်တို့ရှင်နေပဲဆက်ပြီးခေါ်ပါမယ်ကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကိုနေဦးလင်းရဲ့အမြင်လည်းသိချင်ပါတယ
်ကျွန်တော်အမြင်ကတော့ကျွန်တော်ကတော့နိုင်ငံရေးဖြစ်စဉ်နေနဲ့ပဲလေ့လာပြီးတော့ဟိုပြောလေပြောထားလဲရှိတာပေါ့နော်ဟိုကျွန်တော်တို့နိုင်ငံရေးကိုပြန်စဉ်းစားလို့ရှိရင်feeling ဆိုတဲ့ခံစားမှုနဲ့ blood ဆိုတာဟောပေါ့နော်ဟိုသွေးဆူအောင်လုပ်တဲ့နည်းနဲ့ဒါမှမဟုတ် feeling ဆိုတဲ့ခံစားမှုနဲ့ဒါမှမဟုတ် brain ပေါ့နော်အုံနောက်ကိုသုံးပြီးလုပ်တဲ့နည်းပေါ့အဲ့တော့ဗမာနိုင်ငံမှာဖြစ်တဲ့နည်းတွေကိုသုံးကြည့်ရင်ကျွန်တော်တို့ကလေးလာကြည့်ရင်ခံစားမှုကိုအရင်တည်ပြီးတော့ brain နဲ့လုပ်ရင်ပိုပြီးအောင်မြင်မယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ခင်ဗျဘယ်သူနိုင်မယ်ဘယ်သူရှုံးမယ်ဆိုတာတဦးချင်းစီတော့ကျွန်တော်ပြောချင်တဲ့ဆန္ဒမရှိပါဘူးကျွန်တော်ကတော့ဘယ်လူပဲဖြစ်ဖြစ်အကျွေးခံတဲ့လူတွေဟာအုံနောက်ရင့်ကျက်တဲ့လူအည်သွေးရှိတဲ့လူတွေတက်လာတာကိုပဲကျွန်တော်သဘောကျပါတယ်။ဒါမှလည်းပဲပညာနဲ့အုပ်ချုပ်တဲ့ဒိုင်းပြည်ဟာပို့ပြီးတော့ရှေ့ကိုမြန်မြန်ရောက်နိုင်တယ်ကိုပဲကျွန်တော်သုံးသပ်ပါတယ်။ဘယ်အဖွဲ့အစည်းဘယ်ကတည်းကတက်လာတက်လာတဲ့လူတွေဟာအုံနောက်ရှိတဲ့လူတွေဖြစ်ဖို့တင့်တယ်လို့ပဲကျွန်တော်ပို့ပြီးတော့ပြောကျင်တဲ့ဆန္ဒရှိပါတယ်ဗျစင်ကာပူရဲ့အတွေ့အကြုံညပြောရမယ်ဆိုလို့ရှိရင်အုံနောက်ရှိတဲ့လူတွေအုပ်ချုပ်တဲ့အတွက်တိုင်းပြည်ကိုရှေ့ကိုအားရောက်ပါတယ်ခင်ဗျကျွန်တော်ကိုယ်တိုင်ကလည်းအင်ဂျင်နီယာလုပ်တဲ့အခါမှာအတွေ့အကြုံညဘာတွေသွားတွေ့ရလဲဆိုတော့ဟိုကျွန်တော်ဟိုလက်တွေ့ပေါ့နော်ကျွန်တော်မလေးရှားဘက်သားဆင်းလုပ်တဲ့အခါမှာအရိယာဒါရိုက်တာကိုနိုင်ကကျွန်တော်ကိုပြောတာသူတို့ဆင်းနှစ်လုံးလုံးမအောင်မြင်ဘူးပေါ့နော်ဒီလိုဆက်အစ်စ်တွေထုတ်တာတွေဒီဇိုင်းတွေထုတ်တာတွေ process ထုတ်တာတွေအဲ့တော့ဟိုဆိုလိုတဲ့သဘောကလားအုံနောက်ရှိတဲ့လူကြွားကျင်တဲ့လူသွားပြီးလုံးတဲ့အခါကျရင်ဒီဆယ်နှစ်လုံးလုံးကအမားတွေကိုနော်အုံနောက်ရှိတဲ့လူကဖြည့်ရှင်းပေးလိုက်တဲ့အတွေ့သူတို့ဆိုရင်အခုဆိုရင်တနည်းတနည်းကိုမီလီယံနဲ့ချီပြီးတော့ save လုပ်နိုင်တယ်အနေထားမျိုးကိုကျွန်တော်တို့လုပ်ပေးနိုင်ပါတယ်ဒါကြောင့်အုံနောက်ရှိတဲ့လူတွေပဲတက်လာပါလို့ပဲကျွန်တော်ကတော့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူပါဒီခါလေးဖိတ်ခေါ်ခြင်းပါလေကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်အမြင်လေးဆွေးနွေးလို့ရပါလား
ဟုတ်ပါတယ်ကျပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်လေ
ကိုလာမေးရကဘွေကပြန်ပြားဖြစ်တယ်ဆိုလို့ရှိရင်တော့မျက်နှာတရဖြစ်တယ်ဆိုလို့ရှိရင်တော့တရမင်းဆိုတော့မျက်ပေါက်ဆိုလို့ပဲကျွန်တော်စပါတယ်။ဘာကြောင့်လဲဆိုတော့လေမမဒီကလည်းစဉ်းစားနေတဲ့မပေါ်နိုင်ပါဘူး။ရန်ကုန်ကွန်ပျူတာကလည်းဆရာနှုန်းပိုင်ဝင်ရလောက်ပဲရပါမယ်။တိုင်းရတာအဖွဲ့အစည်းတွေကလည်းစဉ်းစားရနှုန်းလောက်ပဲရပါမယ်။ကျန်တဲ့ပါတီတွေကလည်းဆရာခန်းနှုန်းလောက်ပဲကျွန်တော်မှန်းပါတယ်။အဲ့ဒါကြောင့်မျက်ပေါက်ဆိုတော့ရှားဟုတ်ဖြစ်လာမယ်လို့ပဲကျွန်တော်မှန်းပါတယ်။နောက်ထူးခြားချက်တစ်ခုကကျွန်တော်ဒီရွေးကောက်ပွဲပြီးတာနဲ့ရက်ခံဖွံ့ဖြိုးရေးအခွေကနှစ်ချက်ကိုတော့မတဖို့ရှိပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့မညှော်လတ်ညှော်နှင်းထားတဲ့ဒီအဖြစ်ပြက်လေးတွေစတိုက်ပြင်းပြလာမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါလေးပဲကျွန်တော်တို့စောင့်ကြည့်ပြီးတော့ကောင်းတဲ့ဖက်ကိုတော့ပါစီလို့ကျွန်တော်တို့ဆုတောင်းပါတယ
်ဟုတ်ကဲ့ပါငါအခုကြောပူတော်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါတယ်အရင်ဆုံးကိုပြည်သွေးနိုင်ကိုဖိတ်ခေါ်ကြပါတယ်ခုနကသူဆွေးနွေးသွားတာကြီးကြားမိပါမှာသူတို့များသောအဖြစ်တော်ရှင်တွေရဲ့အမြင်ကတော့မဲဆင်းကိုအကြောင်းပြပြီးတော့မဲဆင်းဆိုတဲ့ကိစ္စမှာတင်သူတို့တန်တရာကိုရွေးကောက်ပွဲနဲ့ပတ်သက်လို့တော်လီတန်တရာကြီးတာတွေ့ရပါတယ်ခင်ဗျာကျွန်တော်ကိုပြည်သွေးနိုင်မိကျင်တာကိုပြည်သွေးနိုင်ခုနကပြောလို့မြို့သားတမှုစုအဖွဲ့ချုပ်နဲ့ပတ်သက်လို့လူတို့ရဲ့အမြင်တော့1990တုန်းကမြို့သားတမှုစုအဖွဲ့ချုပ်ကတော့တကယ်ကိုအပြတ်အသတ်နိုင်ရခဲ့ပါတယ်2012ဂျာဖက်ရွေးကောက်ပွဲမှာလည်းပြောမဆိုရင်အပြတ်အသတ်နိုင်ရခဲ့ပါတယ်အခုလာမယ့်2014မှာကောအပြတ်အသတ်နိုင်ဖို့အလားအလာရှိပါလားဘာလို့ဆိုတကယ်တမ်းပြောရင်တိုင်းသားပါတီနဲ့ရှင်းရပါလိမ့်မယ်နောက်တစ်ခုကကြံ့ခိုင်ရေးတချို့အားကောင်းတဲ့နယ်မြေလည်းရှိတယ်လို့ကျွန်တော်ကြားပါတယ်အပြတ်အသတ်နိုင်မယ့်အနေအထားရှိပါလား
အဲ့ဒါတော့တကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့မိကုံးမှာအခြေအနေတွေကတော့မတူပါဘူးကြီးက1990ရွေးကောက်ပွဲတော့ရွေးကောက်ပွဲလည်းလွတ်လပ်ပြီးတရားမျှတတယ်အဲ့ဒီခါကျတော့အပြတ်အသတ်နိုင်ရရှိခဲ့တယ်မြို့သားတိမျိုးဒီဖွဲ့တို့က2012မှာအပြတ်အသတ်နိုင်ရရှိကြတော့ပုံစံတစ်မျိုးပါအဲ့ဒါကတော့ဟိုမဲဆန္ဒနဲ့လည်းနေတယ်ကြားပြတ်ရွေးကောက်ပွဲလည်းဖြစ်တယ်အန်တီစုပေါ်တော်ဆန်းစုကြည်လက်မြောက်ခါစအနေထားသူကိုယ်တိုင်ဥဆောင်ပါဝင်တဲ့အတွက်လူရဲ့စိတ်ဝင်စားမှုနဲ့အားပေးမှုကလည်းအမြင့်ဆုံးအနေထားမှာရှိတယ်ဒါကြောင့်မလို့နောက်တစ်ခုကကျတော့ဗာလဲဆို2012ကြားပြတ်ရွေးကောက်ပွဲမှာအနိုင်ရရှိတာကလက်ရှိအစိုးရကလည်း NLD ကိုအနိုင်ရရှိပြီးလွတ်တော်တွေကိုရောက်စီခြင်းနဲ့လွတ်တော်တွေကိုရောက်စီခြင်းနဲ့အကြောင်းတရားဖြစ်တဲ့အတွက်ဒီရွေးကောက်ပွဲမဲဆွယ်ကာလတွေမှာစီကံချက်တွေတင်းကျပ်တာတိတ်ကြီးရွေးကောက်ပွဲပြီးသွားတဲ့ခါမှလည်းနေရင်းလူကိစ္စမျိုးတွေနဲ့ထောက်ထားပြီးတော့ကျွန်တော်တို့အရေးကြီးဆောင်ရွက်တာမျိုးတွေမတွေ့ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေါ်အောင်ဆန်းစုကြည်နဲ့ NLD ကိုလွတ်တော်တွေကိုရောက်စီခြင်းနဲ့ဒါမှလွတ်တော်ဟာနိုင်ငံတကာရဲ့အပြီးမပြီးမှုတရားဝင်မှုနဲ့လွတ်တော်ရဲ့ပုံရိပ်ကပြက်လာမှာဖြစ်တဲ့အတွက်သူတို့ကအဲ့ဒီတော့လူလူလားလားနဲ့ကိုကြိုဆိုခဲ့ကြတာဖြစ်တယ်ဒါပေမဲ့အခုလာမယ့်2015ရွေးကောက်ပွဲမှာတော့အဲ့ဒီလိုအခြေအနေမျိုးရှိမှာမဟုတ်ဘူး။ဒီကျွန်တော်တို့ပရမတ်သမဲကြီးတွေ့ကြုံနေရပြီအထက်ကဒီဟာကိုဆောင်ရွက်နိုင်တယ်ဆိုလို့ရှိရင်တောင်မှအဲရွေးကောက်ပွဲအကျိုးကာလပြင်ပင်းကာလပေါ့မဲဆက်စည်းရုံးတဲ့ကာလတွေမှာစီကံချက်တွေအများကြီးတင်းကျပ်လာစရာရှိတယ်။နောက်တစ်ခုကရွေးကောက်ပွဲပြီးသွားတဲ့မှာလည်းငွေစည်းလိုကိစ္စမျိုးတွေနဲ့အဲအရေးကြီးဆောင်ရွက်တာတွေလွတ်တော်ကိုယ်စားလှယ်တွေကိုအကြီးခံရမပယ်တဲ့ဟာတွေအများကြီးရှိလာနိုင်တယ်။ဒီလိုအခက်အခဲတွေတော့ရှိပါတယ်မတူညီတဲ့အခြေအနေပါ။အပြတ်အသတ်နိုင်ရရှိမလားဆိုတော့အတော်လေးပြောဖို့ခက်တဲ့ကိစ္စပါ။ဘာလို့လဲဆိုတော့ NLD အစိုးရတရားဖွဲ့နိုင်ပြီဆိုလို့ရှိရင် 333 ဦးလွတ်တော်ကိုယ်စားလှယ်ရရှိဖို့လိုပါတယ်။အဲ့တော့တိုင်းဒေသကြီးမှာ292ဦးရှိတဲ့အတွက်တိုင်းဒေသကြီးမှာအားလုံးနိုင်နေဆိုလို့ရှိရင်တော့အစိုးရဖွဲ့နိုင်တဲ့ကျွတ်တော်ကိုစလေရည်တွေရနိုင်ပါတယ်အဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဒေသတွေကိုထက်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မလို့တိုင်းရင်းသားတွေရဲ့မဲဟာ NLD အစိုးရဖွဲ့နိုင်ခြင်းမဖွဲ့နိုင်ခြင်းဆိုတာအဖြစ်ပြီးဖို့ရှိပါတယ်ဒါကြောင့်ကျွန်တော်တို့အမြင်ကတော့တိုင်းရင်းသားတွေကိုထက်တွေ့ဖို့လိုတယ် NLD ဟာအမျိုးမြင်ကြီးကြီးရင်ပတ်ကြည်ကြည်နဲ့ဒီကောက်ပွင့်မတိုင်ခင်ကာလတွေကအရေးကြီးတဲ့တိုင်းရင်းသားပါတီစစ်မှန်တဲ့တိုင်းရင်းသားပါတီဒီမိုကရေစီကိုတကယ်ဖော်ဆောင်မဲ့တိုင်းရင်းသားပါတီနဲ့အခုလေကသူတို့ကနှိမ့်နှိုင်းဆောင်ရွက်ပြီးတော့အပေးကြီးလုပ်ပြီးတော့မဟာမိတ်ဖွဲ့ပြီးတော့ဆောင်ရွက်ပြင်တယ်လို့ထင်ပါတယ်။အဲ့တော့ NLD နေနဲ့ခုတွေကဒီနယ်တွေကိုထက်တွက်ပြီးတော့တိုင်းရင်းသားတွေနဲ့ကျေပြန့်တဲ့မဟာမိတ် policy တခုရှိလို့ရှိရင်2015ရွေးကောက်ပွဲမှာ NLD ဟာအစိုးရဖွဲ့နိုင်လာတဲ့အမှတ်ဦးကြီးရရှိမယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ
်။ဟုတ်ကဲ့ကိုပြည်သွင်းရင်ကျေးဇူးပါလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်ကိုထုံးဝင်းကြီးကိုလည်းတခါတည်းဒီမင်းကုန်းလေးမေးကြပါလေကိုထုံးဝင်းကြီးအခုရွေးကောက်ပွဲကခုနကကျွန်တော်မေးလို့ပဲအပြတ်တတ်နိုင်ရမလားမဲပြန့်သွားမဲ့သဘောရှိလားပတ်စောတိုင်းသားဒေသတွေမှာလည်းတိုင်းသားပါတီတော်တော်အားကောင်းတာတွေ့ရပါတယ်ကိုထုံးဝင်းကြီးအမြင်လည်းသိကြပါတယ
်။ဟုတ်ကဲ့ခင်ဗျအဲကျွန်တော်ညီနာကတော့ဒီ1990အချိန်နည်းတော့ဒီလောကဒီလူကြီးဖွဲ့ချုပ်ဟာဟိုကျွန်တော်ဟိုအတူတူဟိုတထတဲ့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်လေအခုအချိန်လေးမှာတစ်ဖက်ကလည်းကျွန်တော်တို့အရင်စစ်ဆိုးရဟိုအားဖြင့်အကာအကွယ်ပေးထားတဲ့တက္ကသိုလ် ပါတီအင်းနေရသူတို့မနိုင်နိုင်အောင်လုပ်မယ်ဆိုတဲ့အစီအစဉ်မျိုးတွေအများကြီးဆောင်ရွက်ထားတာကိုတွေ့ရတယ်ဥပမာမဲဆင်းမလာတွေဆိုရင်ဒါအလွန်ပြည်တာထင်ရှားတဲ့ဟာတွေနောက်ကြိုတင်မဲတွေရှိမယ်အဲနောက်အခြားဟိုပါတီအဖွဲ့တွေပေါ့နော်ထူထောင်ထားတာမျိုးတွေနောက်အဲဒီရှင်ကာလာကိုအဲခုနလေအစိုးရအဖွဲ့ဝင်တွေကအတူရမတရားအဲ့နှစ်လလောက်ကြိုတင်ရနေတာမျိုးတွေနောက်အချို့နေရာတွေမှာဒီအကျန့်သက်တာမျိုးတွေပေါ့နော်ဥပမာဖာယာမျိုးတွေကအာကျွန်တော်တို့ NLD ဥက္ကဋ္ဌတယောက်ဆိုရင်အဲ့လိုပေါ့တတ်တတ်ခံရတာမျိုးတွေဒါအဲ့လိုအခြေအနေတွေပေါ့နော်ကျွန်တော်ကပဋိပေဝါကြောင့်မို့ပြောလာမို့ဒါပေမဲ့အဲ့ဒီအခြေအနေတွေကိုခံပြီးနိုင်တာကလက်ရှိအနာရတဲ့သူကအခွင့်အရေးပူတာပေါ့နော်အဲ့လိုအခြေအနေမျိုးတွေကဟိုတော်တော်လေးဟိုမြေပတ်ဒီမိုကရေစီဖွဲ့ချုပ်နေတယ်အဲ့ဒီကအနိုင်ရဖို့ဆိုတာဟိုတော်တော်ကိုလှုပ်ယူရမှာပါဟု
တ်ကဲ့နောက
်ဒီလူလူအနေထားကဘယ်တော့ပဲပြည်ပြင်ပြည်ပြင်ခုနလိုအကန့်တတ်တယ်ပေါ့ကျွန်တော်တို့ဒီလက်ထောက်ဆင့်ရေကောက်ပွဲမှာတုံးကတောင်းကြပြန်มาတင်တယ်ကျွန်တော်တို့အချုပ်အဲ့တော့ကြားလိုက်ရတာရှိတယ်အဲညတော့ကမဲဆင်းထုတ်ပြန်တော့ကနိုင်တယ်မင်းကတော့ချုံသွားတာလေအဲအဲ့မှာဟိုကျွတ်တင်းလေးထက်ရောက်လာလို့လို့ပြောတယ်ပေါ့နော
်အဲ
အဲ့လိုအခြေအနေမျိုးတွေကလည်းဟိုချက်လာနိုင်ကြည့်ရအများကြီးရှိတဲ့အတွက်ဒီနေရာတွေကခုနကကိုပြည်ပြည်နိုင်ပြောသလိုပေါ့ဗျာဟိုမဆင်းနေတဲ့ဖြစ်ပြီးတော်ဒီတိုင်အောင်ရိုးရိုးတော့ဒီကန့်ကွက်မှုတွေနဲ့အမှတ်ကြီးကနေပြန်ပြီးတော့ဒါတက်ဆက်တာမျိုးတွေခံရနိုင်တယ်လေအဲအဲ့လိုအခြေအနေမျိုးတွေပေါ့ဟု
တ်ကဲ့
နိုင်ရပြီးတရားနိုင်ရတဲ့အခြေအနေအပေါ်မှာကျွန်တော်တို့ကဟိုတကယ်ခံစားခွင့်ရှိဖို့ဟိုဆက်လက်ပြီးရပ်တည်နိုင်လို့ဆိုတာဟိုအခြေအနေမျိုးမျိုးကိုကြုံအောင်ပေါ့မှာဒါကြောင့်မို့ကျွန်တော်တို့ကအပြတ်တက်နိုင်လို့ဆိုတာမဖြစ်နိုင်ဘူး။တိုင်းသားဒေသတွေမှာတော့ဒါတိုင်းသားတွေနိုင်တယ်ဆိုတာက
ကျွန်တော်ဆက်ဆက်ကမဲ့ချင်းရပါတော့
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအခြေအနေမျိုးတွေဒါကြောင့်မို့ဒီဒုံပြာအနေဒီယာကိုတို့များဟိုမဲအခြေတွေ့ရတော်များများနေရာတွေရမယ်ဒါပေမဲ့အဆက်သက်နိုင်ဖို့ကတော့
ဟုတ်ကဲ့
လွယ်ဘူးလို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်ရီလေးအစီအစဉ်ချင်းလေးဆစ်သွားလို့ပါရုပ်ကောက်ပွဲနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဆွေးနွေးစရာကြီးလည်းအများကြီးတော့ရှိပါတယ်ပါဝင်ဆွေးနွေးပေးတဲ့ကိုထွန်းဝင်းကြီးကိုပြည့်သွင်းနိုင်တဲ့သွားရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလေးအစီအစဉ်ဒီနေ့တော့ဒီမှာပဲကျေနပ်ခွင့်ပေးပါ
လေလံအစီအစဉ်ကိုကိုတောင်းရင်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်သွားတာပါရှင်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်ကကြင်ညာပေးမှာပါရှင
်အားရစတဲ့ကြော်ရင်းနဲ့ဆက်နွယ်မှုရှိသူလို့တန်လျာရှိတဲ့ sorry နိုင်ငံသားအများစုပါဝင်တဲ့လူပေါင်း400ကျော်ကို sorry arabia မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်ရှူရူရာဒေတာကဘလီဗီတန်ယုံတွေနဲ့လုံချုံရေးတပ်ဖွဲ့ဝင်တွေအစိုးရအဆောက်အဦတွေပေါ် IS တေကြတွေကတိုက်ခိုက်လာနိုင်မှုအပေါ်ကာကွယ်တားဆီးတဲ့အနေနဲ့အခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြလိုက်တဲ့ဒီ Sorry ပြည်ထောင်ဝန်ကြီးဌာနရဲ့ကြေညာချက်ကို Sorry သတင်း Agency SPA မှာဖော်ပြထားပါတယ်အီရန်နိုင်ငံကလူစီကားရနေရာတစ်ခုကိုဘုံခွဲတိုက်ခိုက်တာကြောင့်လူပေါင်း115ယောက်လောက်သေဆုံးပြီးမှအခုလိုဖမ်းဆီးတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်အီရန်နိုင်ငံအရှိဘက်ဒိုင်ယာလာဒေတာမှာကာဘွန်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ115ယောက်လောက်အထိသေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ IS စစ်သွေးကြော်တွေရဲ့လူအသေးပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါတယ်။ရှီယက်မွတ်စလင်အများစုနေထိုင်တဲ့ကမ်ပနီဆက်မျိုးကဈေးဆိုင်တွေနဲ့လူစီကားတဲ့နေရာတွေမှာတောက်ကြနေကဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း190လောက်ဒဏ်ရာရသွားတယ်လို့အမီမဖော်လို့တဲ့ရဲအရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကအကြမ်းဖက်သမားတွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်က Westgate ကုန်တိုက်ကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။ American သမ္မတ Barack Obama လာရောက်မလဲပတ်ခင်ရဲ့အနေနဲ့အလိုမှာအခုလိုပြန်လည်ဖွင့်လှစ်နိုင်လိုက်တာပါ။တန်ဖိုးကြီးပစ္စည်းတွေရောင်းချတဲ့ကုန်တိုက်ကိုဒီကနေ့ဖွင့်လှစ်တာမှာအထူးလုံခြုံရေးတင်းကျပ်ထားပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Jonah Cumming ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.